Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American tan ya 2019 khu ne February la 18 ye sani ni nya be a season dwe sa tin ni ba bi. Line do meter 25 32 50 ne line lat meter 190 ro phyin VOA ye Facebook sa myan na ba mi VOA Burmese news ka ni pi lo le dai yai phan yu na sin nai ma de shin.ဒီမှာခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းမတော်တာရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကိုညာဝင်းအောင်နဲ့ကျွန်မအနားလာလို့ပြောပြပေးမှာပါ။အမေရိကန်သမ္မတအဖြစ်တာဝန်ယူရာတလတော်မပြေသေးတဲ့ Donald Trump ဟာတောင်ကယ်ရိုလိုင်းနားပြည်နယ်ကဘိုရင်းလေယာဉ်ထုတ်လုပ်တဲ့စေယုံကိုမနေ့တောက်ကြနေမှာတွားရောက်ကြည့်ရှုခဲ့ပါရယ်။မလေးရှားနိုင်ငံကွာလာလမ်ပူလိစိတ်မှာအသေးချအကွက်ချပြီးတော့လှုပ်ကြံတက်ပြတ်ခံရတဲ့ပုံပေါ်တဲ့ Kim Jong Nam နဲ့ပတ်သက်လို့မတင်ကားသူစတုတ်ထမြောက်လူတို့ကိုတောက်ကြနေညမှာမလေးရှားရဲတွေကဖမ်းလိုက်ပါရယ်။ပါကစ္စတန်နိုင်ငံမှာရှိတဲ့အုပ်စုကွဲတာလီဘန်အုပ်စုတစ်ခုကသူတို့ဖမ်းဆီးထိရင်သားသူတွေကိုပါကစ္စတန်လုံခြုံရေးတပ်တွေကထိတ်တိုက်တွေ့ဆုံမှုပုံစံဖန်တီးပြီးတော့လှုပ်ကြံတပ်ဖြတ်ခဲ့တယ်လို့ဆွဆွဲလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်အခုညအစည်းအဝေးထဲမှာတော့တနိုင်ငံလုံးအပြစ်ရရေးဆွေးနွေးကြဖို့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ကံလှမ်းချက်ကိုတိုင်းရင်းသားအဖွဲ့အစည်းတွေကဘယ်လိုတုံ့ပြန်ခဲ့ကြပါသလဲ
သူကလည်းတခြားကိုယ်စားလှယ်တွေနဲ့တန်းတူခွင့်ရရှိမဲ့ရှင်တို့တမမှာတကယ်ရဆွေးနွေးချင်ရတဲ့ဆိုတဲ့ဥပမာပေါ့နော်ကိုယ့်အမည်လို့တခြားခွင့်ရတဲ့ဆိုတဲ့အားတော့လောကပါ
ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယဥက္ကဋ္ဌပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်သလိုပင်လုံးမှကျင်းပခဲ့တဲ့ပြည်ထောင်စုနှင့်ခန္ဓာအကြောင်းသိကြရမယ့်သတင်းတောက်မှတ်စုနဲ့ဘိန်းစားထုတ်စိုက်ပျိုးမှုအောင်မြင်နေတဲ့ပအိုရွာလေးတရွာအကြောင်းကိုလည်းမြန်မာတခွင့်အစီအစဉ်မှာနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်လည်းရှိပါသေးတယ်ရှင်ဒီအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညံဝင်းအောင်တို့ကကြေညာပါမယ်ရှင်
အမေရိကန်သမ္မတအဖြစ်တာဝန်ယူရာတလတော်မပြေသေးတဲ့ Donald Trump ဟာတောင်ကယ်ရိုလိုင်းနားပြည်နယ်ကဘိုရင်းလေယာဉ်ထုတ်လုပ်တဲ့စေယုံကိုမနေ့တောက်ကြနေကလဲ့လဲကြည့်ရှုချိန်မှာမဲဆွဲစည်းရုံးရေးဆင်းတဲ့ပုံစံမျိုးတွေ့ရပါတယ်။ဒါဟာဆိုရင်သမ္မတရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးရမှာ Trump အထက်ကတွားရောက်ခဲ့ရပြည်နယ်ကိုတကြော့ပြန်သွားခဲ့တဲ့ခီးစဉ်လည်းဖြစ်ပါတယ်။မနေ့မဲဆွဲစည်းရုံးဆင်းချိန်တုန်းကဘိုရင်းလေယာဉ်ရုံမှာလူလူစုအုံပွဲအတော်များများလုပ်ခဲ့ပါတယ်။ဒီခီးမတိုင်ခင်တရက်ကသမ္မတအင်ဖြူရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက်ဆိုင်ရင် Trump ရှင်းလွန်းတက်ကြွနေပါတယ်။အင်ဖြူရောသတင်းစာရှင်းလင်းပွဲမှာပြိုင်ဖက်ဒီမိုကရက်တစ်ပါတီကသမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့သူ Hillary Clinton နဲ့မီဒီယာတွေကို Trump ကပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်ခဲ့ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်မှာသမ္မတရွေးကောက်ပွဲမဲအနိုင်ရခဲ့တဲ့ Trump ကသူ့ရဲ့ရည်ရွယ်ချက်အလုံးဟာ American အလုပ်ကိုင်းတွေရှိနေဖို့ဖြစ်တယ်လို့ Boring Company အလုပ်သမားတွေကပြောပါတယ်။သမ္မတရဲ့အထူးလေယာဉ် Air Force One အတွက် Boring Company ရဲ့ဈေးနှုန်းနဲ့ပတ်သက်လို့လည်း Trump ကအရှုံးဖောက်ပြောဆိုသွားပါတယ်။လက်ရှိ Air Force One လေယာဉ်ဟာအနှစ်30သက်တမ်းရှိနေပါပြီ။သမ္မတတာဝန်ယူပြီးမကြာခင်မှာပဲဒေါ်လာတန်ပေါင်းများစွာတန်းနဲ့ Air Force One ကိုလေယာဉ်အသစ်တစ်စင်းနဲ့အစားထိုးဖို့အကြံစီကို Trump ပြောဆိုခဲ့ပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးရေးကော်မတီက Florida ပြည်နယ်မှာဒီကနေ့စနေနေ့လူလူစုဝေးပွဲတရကျင်းပဖို့စီစဉ်ထားတယ်လို့အင်ဂျီရောကပြောပါတယ
်။ American သမ္မတ Donald Trump ဟာသူအစိုးရအဖွဲ့နဲ့ပတ်သက်လို့သတင်းဌာနတွေရဲ့ပြောဆိုရေးသားချက်တွေကိုသူ့အကြိုက်လူမှုကွန်ရက်ကနေတောက်ကြနေကနောက်ထပ်ဝေဖန်တိုက်ခိုက်ခဲ့ပါတယ်။အတူရောင်သတင်းတွေရေးတဲ့မီဒီယာတွေဆိုတာအမေရိကန်တွေရဲ့ရန်သူဖြစ်တယ်ဆိုပြီး Trump ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ The New York Times, CNN, NBC သတင်းဌာနတွေကိုသူ့ရဲ့ရန်သူစီးရင်အဖြစ် Twitter စာမျက်နှာမှာအစပိုင်းမှာထည့်သွင်းရေးသားထားတာကိုခက်မြန်မြန်ပြန်ဖြတ်ပြီးပြည်တွင်းသတင်းဌာနနှစ်ခုဖြစ်တဲ့ ABC နဲ့ CBS သတင်းဌာနတွေကိုပါနောက်ထပ်ဖြစ်ပြီးတော့ပုံစံတူပြန်ရေးတင်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားမှာရှိတဲ့ Boeing လေယာဉ်ထုတ်စက်ရုံကိုတွားရောက်လဲပတ်ဖို့ထွက်ခွာပြီးမှ Twitter လူမှုကွန်ရက်ကနေသတင်းမီဒီယာတွေပေါ်အခုလိုရေးသားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ယုံပေးရဲ့အနားယူဖို့သူ့ရဲ့အပန်းဖြေဆိုင်အိမ်ရှိရာ Florida ပြည်နယ်ကို Trump ကထွက်ခွာသွားပါတယ်။ American ပြည်ထောင်စုကထိတ်တန်းသတင်းဌာနအချို့ပေါ်ထရမ့်ရဲ့ထိုးနှက်တိုက်ခိုက်ချက်နဲ့ပတ်သက်လို့လူမှုကွန်ရက်နဲ့သတင်းဌာနတွေမှာအပြန်အလှန်ဆွေးနွေးညှင်းခုံနေကြပါတယ်။ထရမ့်ရဲ့ Twitter စာမျက်နှာပေါ်ကအဲ့ဒီရေးသားချက်နဲ့ပတ်သက်လို့ VOA သတင်းဌာနကနေအင်ဗီရိုကိုဆက်သွယ်ပြီးမှတ်ချက်ပေးဖို့ပန်ကြားခဲ့ပေမဲ့အကြောင်းပြန်ချက်မရရှိခဲ့ပါဘူး
။အမေရိကန်ပြည်ထောင်စုနဲ့ဥရောပမှာငြိမ်းချမ်းပြီးတာယာဝပြောတဲ့အခါကမ္ဘာကြီးတစ်ခုလုံးအတွက်ငြိမ်းချမ်းရင်းနဲ့ကြိုးပမ်းမှုတွေကိုစောင့်ကြည့်နိုင်မှာဖြစ်ကြောင်းသမိုင်းကတက်တေထူလိမ့်မယ်လို့ဂျာမနီနိုင်ငံမြူနစ်မြို့မှာဒီကနေ့စနေနေ့ကျင်းပတဲ့လုံခြုံရေးဆိုင်ရာညှိနှိုင်းခါမှာအမေရိကန်သုတမရမိုက်ပန့်စ်ကပြောဆိုလိုက်ပါတယ်။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့အနေတိုးကိုအမေရိကန်အစိုးရအနေနဲ့မယိမ့်မယိုင်အားပေးထောက်ခံမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုစားပြောကြားလိုကြောင်းလည်းသုတမရကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ဥရောပရဲ့ကံကြမ္မာဟာဆက်နွယ်နေသလိုကုန်လွန်ခဲ့တဲ့ရာစုနှစ် တွင်းဆက်ဆံရေးတွေခိုင်မာလာတဲ့နေရာမှာဥရောပကိုအကာအကွယ်ပေးဖို့အမေရိကန်တွေအလုံးအရင်းနဲ့ရောက်လာခဲ့ကြကြောင်းလည်းပြောဆိုခဲ့တာပါ IS စစ်သွေးကြွတွေလိုအစွန်းရောက်အဖွဲ့တွေကိုရင်ဆိုင်တိုက်ခိုက်နေရတဲ့တချိန်ထဲမှာ Digital နည်းပညာထွန်ကားလာတဲ့ကမ္ဘာကြီးမှာ NATO အဖွဲ့ကစိုးမိုးထားဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ် Russia အစိုးရအနေနဲ့ Belarus နိုင်ငံ Minsk မြို့မှာချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုလေးစားလိုက်နာပြီး Ukraine အရှေ့ပိုင်းမှာပဋိပက္ခနဲ့တင်းမာမှုတွေရောကြအောင်စတင်ဆောင်ရွက်ရေးတောင်းဆိုရမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်သမ္မတထရမ်ကရုရှားသမ္မတဗလာဒီယာမီယာပူတင်ကိုလေးစားတဲ့သဘောထားတွေပြသနေပြီးတော့ကမ္ဘာကြီးမှာမရေမရအခြေအနေတွေကြုံနေရချိန်မှာနေတိုးမဟာမိတ်အဖွဲ့ပေါ်ဝေဖန်တဲ့မချက်တွေကြောင့်ဥရောပအကောင်ဆောင်တွေကြားစိတ်မသက်မသာဖြစ်ခဲ့ရပြီးနောက်မှာပဲအမေရိကန်ကနေတိုးမဟာမိတ်အဖွဲ့ကိုအားပေးထောက်ခံကြောင်းသူသမ္မတပန့်စ်ကအမခံပြောကြားခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒသစ်ရဲ့နောက်ဆက်တွဲရိုက်ခတ်မှုတစ်ခုအဖြစ်ခိုလွန်ခွင့်ရဖို့စ조사သူတွေအင်းဒီချင်းကနေဒါနိုင်ငံကိုတရားမဝင်ဖြတ်ကျော်ရမှာဖမ်းဆီးခံနေကြရတဲ့အကြောင်းသတင်းတပ်ပုံဆရာတဦးကမှတ်တမ်းတင်နိုင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှတရားဝင်နေထိုင်ခွင့်ရဖို့စ조사နေမယ့်အစားကနေဒါမှာဖမ်းခံရတာပိုကောင်းတယ်လို့နေဆက်ဖြတ်ကျော်ဖို့စ조사နေသူတွေကပြောပါတယ်ကနေဒါနိုင်ငံခွေးဘက်ပြည်နယ်တွေကိုနေဆက်ဖြတ်ကျော်ဝင်ရောက်သူတွေကြားရေးပန်းစားနေတဲ့နယူးယောက်ပြည်နယ်နေဆက်ဒေသမှာလူဝင်မှုကြီးကြပ်ရေးအရာရှိတဦးလက်ကလွတ်အောင်ထွက်ပြေးကြသူတွေကိုတောက်ကြနေမှာပဲ Writers ဓာတ်ပုံဆရာကမှတ်တမ်းတင်ရိုက်ကူးခဲ့တာပါတရားမဝင်နေဆက်ဖြတ်ကျော်ကြတဲ့နေရာတစ်ခုမှာတားဆီးခံခဲ့ရတဲ့တက္ကစီကားတစ်စင်းရှေ့ကမ်းမှာလိုက်ပါလာတဲ့ခီးတဲ့တယောက်ကိုအမေရိကန်အကောက်ခွန်နဲ့နေဆက်လူညုံရေးအရာရှိတွေကမေးမြန်းနေစမှာပဲအခြားလူကြီးလေးယောက်နဲ့ကလေးလေးယောက်တို့ဟာမြောင်းတစ်ခုတည်းကနေနေဆက်ဖြတ်ကျော်ဝင်ရောက်သွားတာကိုသတင်းတောက်ကတွေ့ခဲ့တာဖြစ်ပါတယ်နေသားဖြတ်ကျော်သူတွေတဲကအ ਨੇ ဆုံးတယောက်ဟာဆူဒန်နိုင်ငံကုလက်မှတ်ကန်ဆောင်ထားတာကိုလည်းဓာတ်ပုံတစ်ပုံမှာတွေ့ရပါတယ်။ကနေဒါနိုင်ငံဘက်ချမ်းမှာစောင့်နေကြတဲ့ကနေဒါတော်ဝင်ရဲတပ်ဖွဲ့ဝင်တွေကတော့နှင်းတွေကြားကနေသားဖြတ်ကျော်ပြီးရောက်လာကြတဲ့ကလေးတွေကိုကူညီကယ်ဆောင်ခဲ့ကြပြီးချမ်းမာရေးပြည်စုဆောက်ရှောက်ပေးခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မလေး VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူလေးဆိပ်မှာအသေးချာအကွက်ချပြီးတော့လှုပ်ကြံတက်ဖြတ်ခံခဲ့ရပုံပေါ်တဲ့ကင်ဂျုံနမ်နဲ့ပတ်သက်လို့မတင်ငါသူစစ်တုပ်ထမြောက်လူသူဦးကိုတောက်ကြနေညမှာမလေးရှားရဲတို့ကဖမ်းဆီးလိုက်ပါတယ်။အဖမ်းခံရသူဟာမြောက်ကိုရီးယားကားလို့ဆိုတဲ့အသက်46နှစ်အရွယ်ရီဂျုံချိုးနာမည်နဲ့မပုံတင်ကန်ဆောင်ထားသူဖြစ်ပါတယ်။လေးဆိပ်မှာအသက်ခံလိုက်ရတဲ့ကင်ဂျုံနမ်ဟာမြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူအမေကွယ်အကိုဖြစ်ပါတယ်။အလောင်းကိုပထမအကြိမ်ရင်ခွဲစစ်ဆေးရမှာရှင်းလင်းတဲ့အဖြစ်မရခဲ့တာကြောင့်တောက်ကြနေညမှာဒုတိယအကြိမ်ရင်ခွဲစစ်ဆေးခဲ့တယ်လို့မလေးရှားတာဝန်ရှိသူတို့ကစနေနေ့မှာပြောပါရယ်ဒုတိယအကြိမ်ရင်ခွဲစစ်ဆေးတဲ့အပေါ်မြောက်ကိုရီးယားဘက်ကဒေါသတကြီးဖြစ်ခဲ့ပါရယ်ရင်ခွဲစစ်ဆေးချက်ရဲ့ဘယ်လိုအဖြေကိုမဆိုမြောက်ကိုရီးယားကလက်ခံမှာမဟုတ်ပဲအလောင်းကိုချက်ချင်းပြန်ပေးဖို့တောင်းဆိုနေတာပါမလေးရှားဟာတခုခုကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့ရန်တို့အဖွဲ့အစည်းတွေနဲ့ပူးပေါင်းကြံစည်နေနိုင်တယ်လို့မလေးရှားဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကရင်ခွဲရုံအပြင်ဘက်မှာတောက်ကြနေနောက်မိုက်ကသတင်းထောက်တွေကိုပြောကြားသွားပါတယ်။ရင်ခွဲစစ်ဆေးရမှာရှင်းလင်းတဲ့အဖြေထွက်ပေါ်မလာတဲ့အတွက်ပဟေလိဆန်ဆန်တေဆုံသွားရတဲ့ကင်ဂျုံနမ်နဲ့ပတ်သက်ပြီးတော့မေခွန်ပေါင်းစုံထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနဲ့ပတ်သက်လာရင်သူတို့ဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာနဲ့နားမလည်နိုင်တဲ့အခြေအနေတွေထွက်ပေါ်လာတာအဆန်းတော့မဟုတ်ပါဘူး။
နောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဗေဒင်းတုံးအစီအစဉ်တွေကိုအဆုံးသတ်ဖို့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဇုံကိုစနေနေ့ကတွားရောက်လည်လာခဲ့တဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ကပြောဆိုလိုက်ပါတယ်။နှစ်ရက်ကြာခီးစဉ်အဖြစ်မနေ့ကရောက်လာတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟာတောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနညွှန်ကြားမှုကင်ဟွမ်ဂျင်းအပါအဝင်အစစ်မြင့်အရာရှိတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပေဒင်းဒုံးတက်အစီအစဉ်တွေကိုဆက်လုပ်နေမဲ့အစားစီးရင်မွေးတည်မှုတွေနဲ့ရင်ဆိုင်နေရတဲ့လူတို့ကိုပံ့ပိုးကူညီနိုင်အောင်အာရုံစိုက်ဆောင်ရွက်ဖို့လေဩစတြေးလျနိုင်ငံသားကြီးဝန်ကြီးကတိုက်တွန်းသွားပါတယ်။မြောက်ကိုရီးယားကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာပဲနောက်ဆုံးအကြိမ်ပေဒင်းတက်ဒုံးစမ်းသပ်မှုတွေလုပ်ခဲ့တဲ့အတွက်အမေရိကန်မှာသမ္မတဒေါ်နယ်ထရမ့်အစိုးရအတွက်စမ်းသပ်မှုတစ်ခုအဖြစ်နဲ့အများကရှုမြင်နေပါတယ်။မြောက်ကိုရီးယားရဲ့ရန်လိုပြီးအန်ဒီရဲ့ကြီးမားတဲ့လှုပ်ရက်ပေါ်တောင်ကိုရီးယားနဲ့အခြားနိုင်ငံတွေလိုပဲဩစတြေးလျနိုင်ငံကလည်းရှုတ်ချကြောင်းနဲ့နောက်ဆုံးလှုပ်ရက်ဟာ တောင်ကိုရီးယားအပေါ်မှာအသာမကဒေသတွင်းနဲ့တကမ္ဘာလုံးကိုချိန်ချောင်းမှုဖြစ်ကြောင်းအော်စတြေးလျနိုင်ငံသား၏ဝန်ကြီးကပြောပါတယ်
ပါကစ္စတန်နိုင်ငံမှာရှိတဲ့အုပ်စုပွဲတာလီဘန်အုပ်စုတခုကသူတို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုပါကစ္စတန်လုံခြုံရေးတပ်တွေဖက်ကထိတ်တိုက်တွေ့ဆုံမှုပုံစံဖန်တီးပြီးတော့လုံခြံတပ်ဖြတ်ခဲ့တယ်လို့ဆွဆွဲလိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပါကစ္စတန်နိုင်ငံတောင်ပိုင်းမှာရှိတဲ့အထင်ခရဆူဖီနှက်ကွန်ဘုံကွဲတိုက်ခိုက်မှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေကိုတောက်ကြနေညမှာလုံခြုံရေးတပ်ဖွဲ့တွေကတံပြန်ထိုးစစ်ဆင်ခဲ့ပါတယ်။ဒီထိုးစစ်မှာအကြမ်းဖက်သမား100ကျော်သေဆုံးသွားတယ်လို့ပါကစ္စတန်စစ်သက်သတင်းဌာနကပြောပါတယ်။ဒီနိုင်ငံမှုအတွင်းသေဆုံးသားတွေဟာတာလီဘန်အုပ်စုကွဲဂျမက်ဦးအာရာနဲ့တခြားအကြမ်းဖက်အုပ်စုဝင်တွေဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်လူ90နေပါသေဆုံးပြီးတော့300ကျော်တန်ရာရသွားခဲ့တဲ့ဆူဖီနှက်ကွန်ဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS တို့ကပြောထားပေမဲ့လည်းဂျမက်ဦးအာရာအဖွဲ့ကတော့အကြမ်းဖက်တိုက်ခိုက်မှုအများစုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကိုနှက်ွယ်ကနေကြိုးကင်ဖို့ပါကစ္စတန်နယ်စပ်မှာဂျမက်ဦးအာရာခိုးလုံနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဂျမက်ဦးအာရာကိုကမ္ဘာအကြမ်းဖက်သမားအဖြစ်လက်ခံထားတဲ့နိုင်ငံတွေထဲမှာအမေရိကန်နိုင်ငံလည်းပါဝင်ပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာပြင်းထန်တဲ့မုန်တိုင်းဝင်ရောက်ရာကမိုးတဲထန်လေပြင်းတိုက်ခိုက်မှုတွေကြောင့်လော့စ်အန်ဂျလိစ်မြို့အရှိတ်အင်ဂျီ200နီးပါးလောက်ကလူတွေကိုအရေးပေါ်ဘေးလွတ်ရာရွှေ့ပြောင်းပေးနေရပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနှစ်နှစ်ချီပြီးမိုးခေါင်တဲ့တန်ခံနေရကရာကနေပြီးတော့တက်တရာရစေခဲ့တဲ့အထိမိုးရွာသွန်းမှုတွေလနဲ့ချီကြုံခဲ့ရပြီးတဲ့နောက်အခုနောက်ဆုံးမုန်တိုင်းဝင်ရောက်လာတာလည်းဖြစ်ပါတယ်မုန်တိုင်းကြောင့်မိုးအကြီးကျယ်ရွာသွန်းမယ်လို့မျှော်လင့်မထားကြပေမဲ့ပြည်내ရဲ့မြောက်ပိုင်းမှာအမေရိကန်မှာအမြင့်ဆုံးဖြစ်တဲ့ရေကာတာတွေတောင်ရေရှမ်းတဲ့အထိဖြစ်ခဲ့ရပြီးလူပေါင်း2သိန်းလောက်ကိုလည်းဘေးကင်းရာရွှေ့ပြောင်းပေးခဲ့ရအထိဖြစ်ပါတယ်အော်ရိုဗေးရေကာတာကအခြေအနေတွေကိုအနည်းကစောင့်ကြည့်နေသူတွေကတော့ပြီးခဲ့တဲ့သတင်းပတ်ထဲရေလွှဲမြောင်းတွေပျက်စီးသွားခဲ့ခြင်းအဆလို့ဆယ်ထဲမှာရေတွေကိုရှော့ချတဲ့အတွက်မုန်တိုင်းနဲ့အတူပါလာတဲ့မိုးရေကိုထိန်းထားနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုကြပါတယ်။မုန်တိုင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမိုးအများဆုံးရွာသွန်းခဲ့ပြီးဒေသတွင်းကလေဆိပ်တွေ၊လေကြောင်းခီးစင်တွေကိုရွှေ့ဆိုင်းကပယ်ဖျက်ထားခဲ့ရတယ်လို့ခဲ့ရပါတယ်ခင်ဗျာ။ Direct from Washington,
The Voice of America, VOA.
ဖေဖော်ဝါရီလ18ရက်စနေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနှက်လောက်နဲ့ကိုညံဝင်းအောင်တို့ပြောပြသွားတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးတနိုင်ငံလုံးအပြည့်ရဲ့ရေဆွေးနွေးဝိုင်းစီအားလုံးပါဝင်လာဖို့နှိစက်ပြီလားဆိုတာကြည့်ကြရအောင်ပါ။တနင်္ဂနွေလုံးအပြည့်ရရေးသဘောတူစာချုပ် NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားနိုင်ဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ကကံလန်းနာကိုလက်ခံတဲ့အကြောင်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ခေါင်းဆောင်တွေကပြောပါတယ် UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN အနေနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးမှာအရင်ကတင်ပြထားတဲ့နိုင်ငံရေးစီရေးဆိုင်ရာအချက်၉ချက်ကိုထပ်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကတင်ပြပို့ထားပါရရှင
်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DPR နဲ့တွေ့ဆုံမှုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေတရားဝင်ကမ်းလှမ်းလာခဲ့တာပါဒီဖိတ်ကြားချက်ပေါ် UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DPR အနေနဲ့တွေ့ဆုံမှုလက်ခံတယ်လို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနဟန်တာကဒီကနေ့မှပြောဆိုခဲ့ပါတယ
်ဟုတ်တကယ်လို့သူကသိချင်တော့တွေ့မှာပါဒါတော့တော်မှန်ပါလေကျွန်တော်တို့က NCA ကိုလက်မှတ်ထိုးဖို့ဆိုတဲ့ကိစ္စမှာဒီကိစ္စကိုကျွန်တော်တို့ NCC ပြည်နယ်နဲ့ပေါ့နော်ဆွေးနွေးလာတာမှာတော့နောက်ဆုံးသဘောတူညီမှုရတော့ပြုဖို့ပါပဲကျွန်တော်တို့ကလည်းဥစဉ်ပါနဲ့ပို့ပြီးတော့မှအကြိမ်မှမာနဲ့ပေါ့ဗျာအဲ့ဒီမှန်းစစ်လို့ဆက်သွားဖို့ပါ
တော်အောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကိုဖေဖော်ဝါရီလ16ရက်နေ့က UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ထံပေးပို့ထားတာဖြစ်ပြီးနှစ်ဖက်သိဆုံမဲ့ရက်ကိုတော့အတိမပြုနိုင်သေးဘူးလို့ဆိုပါတယ်ဖေဖော်ဝါရီလ20ရက်နေ့နောက်ပိုင်းမှာတော်အောင်ဆန်းစုကြည်နဲ့တွေ့ဆုံသွားမှာဖြစ်ပြီးတဆက်ထက်မှငြိမ်းချမ်းရေးကော်မရှင်နဲ့လည်းဆက်လက်တွေ့ဆုံသွားဖို့စီစဉ်ထားတယ်လို့သမ္မတရုံးဝန်ကြီးဌာနပြောရေးဆိုခွင့်ဥစော်ထေးကပြောပါရယ်တော်အောင်ဆန်းစုကြည်လိုလားတဲ့ NCA လက်မှတ်ရေးသူရေးနဲ့ပတ်သက်လို့ UNSC အနေနဲ့နိုင်ငံရေးစည်းရေးဆိုင်ရာအချက်ကိုချက်ကိုအစိုးရထံမှဆွေးပြထားပြီးအဲ့ဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ဟန်တာကပြောပါရယ်
ကျောတော့လူလာတယ်နောက်ထပ်ပြဆွဲရမယ့်အချက်တွေကိုဇာတ်လမ်းတစ်ခုကိုတင်လာတယ်အဲ့ဒီခုချက်ကို PDN နဲ့ NPC နဲ့ဆွေးနွေးနေပါလေအဲ့ဒါတွေကဒီနေ့ရသေးဘူးကြာအဓိကအဖြစ်ကတော့အဖွဲ့ကမှဓမ္မထားပဲနဲ့အင်တာနက်နဲ့ကိုင်ဖွဲ့အားလုံးတော်ဝင်ခွင့်ရှိရေးနိုင်ငံရေးဆွေးနွေးတဲ့နေရာမှာတို့အရင်တော့သဘောတူညီခဲ့တယ်လို့ပြောကြတယ်။အခုဆိုင်ပုံစံကြီးနောက်တစ်ချက်ကတော့ AMC မှာနိုင်ငံတကာက အစလေတမျိုးမျိုးပေါ့ဗျာနော်ပါဝင်နိုင်ရေးအဲ့ဒါကိုသူပေါ့ဆိုနေတယ်သူအနေနဲ့ကတော့တကယ်ဆယ်ရေးလောက်ထားပြီမဲ့ပေါ့လေ GMC ခိုင်မာဖို့ဆိုတဲ့ဟာမှာဒီနိုင်ငံတကာအင်အားစုတစ်ခုကနေပြီးတော့ပါဝင်မှပူရခိုင်မာမယ်လို့သူကအဲ့လိုယုံကြည်တယ်ဗျာ
DBN ကနေဆိုပြထားတဲ့အချက်၉ချက်နဲ့ကတစ်ချက်မှသဘောတူညီမှုမရသေးပဲအစိုးရနဲ့ဆက်လက်ဆွေးနွေးရမယ့်အနေအထားမှာရှိနေတယ်လို့သူကဆိုပါတယ်။မြန်မာငင်းချမ်းရေးကော်မရှင်ကနေလမ်းမဲ့မတ်လမှာကျင်းပဖို့ရတဲ့23ရာစုပင်လုံညီလာခံဒုတိယကြိမ်မှာ NCA ပြည်ရလက်မှတ်ရေးသူပြည်အဖွဲ့တွေကတက်ရောက်ခွင့်ရှိတယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုတိယဥက္ကဋ္ဌဦးတုဝေကပြောပါတယ်။
သမတော်တခုတည်းမဟုတ်ပါဘူးကျွန်တော်တို့ဒီအောင်စားစုကြီးရော UDPGC ဖွဲ့ရောကအကယ်၍ညီလာခံတက်ချင်တဲ့ဆိုရင်ဒါလက်မထိုးကြဘူးပေါ့နော်လက်မထိုးပေးဘူးဒါမှမဟုတ်လို့ရှိရင်ထိုးလို့ရှိရင်တော့ဖြစ်ရင်လက်မထိုးရတဲ့လူတွေကိုယ်လည်းမရှိပါဆိုတဲ့အတွက်အားလုံးလက်မထိုးတဲ့လူမှသာလင်ဒါညီလာခံတက်ရောက်နိုင်တယ်ဆိုပြီးတော့ဒီဆုံးမြတ်တာရှိပါတယ်ခင်ဗျ
NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC ဖွဲ့တွေအနေနဲ့တကယ်လို့လိလသူအစ်င့်နဲ့တာဖိတ်ကြားမယ်ဆိုရင်ညီလာခံတက်ရောက်မှာမဟုတ်ဘူးလို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနန်ဟန်သာကပြောပါတယ
်နောက်ထပ်ပြည်သူပြည်သူကိုစပုတ်ဆိုတဲ့နေရာမှာသူကလည်းတခြားကိုယ်စားလှယ်တွေနဲ့တန်းတူခွင့်ရရှိမယ်ဆိုရင်တော့မှာပါတယ်ရေးရဆွေးနွေးချင်ရတယ်ဆိုတော့ဥပမာပေါ့နော်ကိုယ့်အမည်လည်းတခြားခွင့်ရတယ်ဆိုတဲ့အားတော့လိုအပ်ပါတယ်ဒါတော့အရေးကြီးပါတယ်ဒါတော့ပြည်ကောင်းတဲ့အမည်နဲ့လို့မြင်တယ်ဒါပေမဲ့ပုံကိုဘလို့နီးနဲ့ဖိတ်မလဲဆိုတဲ့ဟာအဲ့ဒီမထိုးရသေးလို့တို့ကိုတမျိုးမျိုးနဲ့ပေါ့ဗျာအစ်စ်မိတ်ပြီးတော့မှအကြမ်းမယ်ဆိုရင်တို့ကတော့ဒါအမြတ်စစ်သားဖို့တော့လိုနေမှာပေါ့
လက်ရှိမှာမြန်မာသမ္မတတော်နဲ့စစ်ရေးသိမ်းမှနေတဲ့ကိုကန့်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်သမ္မတတော်တို့ကိုခြံလှမ်းထားမယ်ဆိုရင်တနင်္ဂနွေလွန်အတိုင်းတာဆောင်တဲ့အပြစ်ခတ်ရစစ်ရေးလုပ်ငန်းဖြစ်လာနိုင်ပွဲမရှိဘူးလို့သူကဆိုပါတယ်မြန်မာငင်းချမ်းရေးကော်မရှင်နဲ့ UNSC ကိုယ်စားလှယ်ဖွဲ့ DBN တို့တရားဝင်ဆွေးနွေးမှု၃ကြိမ်ပြုလုပ်ထားပေမဲ့လည်းတိုးတက်လာတဲ့အခြေအနေမရှိသေးဘူးလို့တိုင်းနာဖွဲ့ခေါင်းဆောင်တွေကပြောပါတယ်လက်ရှိမှာမြန်မာသမ္မတတော်နဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့၊ကုကန်သက်ဖွဲ့၊တမ်းပလောင်သက်ဖွဲ့၊ရခိုင်သမ္မတတော်တို့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ UNSC အနေနဲ့ကတော့အပြစ်ခရစေးရေးငင်းချင်ရေးလုပ်ငန်းစဉ်တွေလက်သေးသေးချလှုပ်ဆောင်နိုင်ဖို့မြန်မာသမ္မတတော်အနေနဲ့အတိုင်းအတာဒေသတွေမှာထိုးစစ်ဆင်နေတာကိုရပ်ဆဲပေးဖို့လိုတယ်လို့အဖွဲ့ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။အခုသတင်းတောက်မှတ်စုအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။လွန်ခဲ့တဲ့နှစ်ပေါင်း80ကပင်လုံစာချုပ်ချုပ်ဆိုနိုင်အောင်ဦးဆောင်ညှိနှိုင်းခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်သူဒေါက်အောင်ဆန်းစုကြည်ကိုတိုင်တက်ရောက်ခဲ့တဲ့ပင်လုံမြို့ကပြည်ထောင်စုနေအခမ်းအနားကိုပြီးခဲ့တဲ့သတင်းပတ်အတွင်းလူအများအာရုံစိုက်ခဲ့ကြပါတယ်။ဒေါက်အောင်ဆန်းစုကြည်အနေနဲ့လည်းပင်လုံမိန်ကုန်းမှာ27ရာစုပင်လုံညီလာခံကနေငင်းချမ်းရေးရယူဖို့အသားပေးပြောဆိုခဲ့ပြီးပြည်ထောင်စုနေမှာဒေါက်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်တချို့အပေါ်မှာတိုင်းရင်းသားတွေဘက်ကမကြေလည်တာတွေလည်းရှိနေခဲ့တာပါ။ဒီအကြောင်းကိုတော့ဒီတစ်ပတ်သတင်းတောက်တယောက်သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့ VOE သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါရရှင
်။နှစ်ပေါင်း80အတွင်းပထမဆုံးအကြိမ်အနေနဲ့သမိုင်းဝင်ပင်လုံစာချုပ်ချုပ်ဆိုခဲ့ရာရှမ်းပြည်နယ်ပင်လုံမြို့မှာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ပြည်ထောင်စုနေအခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အတူလွန်ခဲ့တဲ့နှစ်ပေါင်း80ကပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့သူတွေရဲ့မိသားစုဝင်တွေလည်းတက်ရောက်ခဲ့ကြတာမို့ထူးခြားတဲ့ပင်လုံမျိုးကပြည်ထောင်စုနေလို့ဆိုရမှာပါ
ပထမပင်လုံစာချုပ်ဟာကျမတို့ပြည်ထောင်စုအတွက်သမိုင်းစာမျက်နှာတမျက်နှာအသစ်လှန်ပေးလိုက်လို့ပြည်သူလူထုဟာအခုထိသတိရတန်းတန်းနေတာဖြစ်ပါတယ်ကျမတို့ဟာ27ပင်လုံအနေနဲ့သမိုင်းစာမျက်နှာတမျက်နှာလှန်ယုံမကသမိုင်းစာအုပ်အသစ်တအုပ်ဖွင့်ကြပါစို့လို့ကျမအနေနဲ့မေတ္တာရခံခြင်းနဲ့ညီကို
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းသူ့ရဲ့ပင်လုံမိန်ကုံးမှာ27ရာစုပင်လုံညီလာခံကနေငင်းချင်းကြီးအရယူပြီးသမိုင်းသစ်ဖွင့်ကြဖို့ဇောင်းပီးပြောသွားသလိုကျန်ရှိတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NC ကိုကိုကိုကိုယုံကြည်မှုရှိရှိနဲ့လက်မှတ်ရေးထိုးကြဖို့ထပ်တလဲလဲတိုက်တွန်းခဲ့ပါတယ်
။ကျမကတော့ကျမတို့ရဲ့ဒီဆောင်စုသားများအားလုံးနဲ့ပတ်သက်ပြီးတော့ယုံကြည်ချက်ရှိပါတယ်။ဒါကြောင့်ယခုတိုင်အပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်မထိုးရသေးလို့ကျမတို့ရဲ့ညီလာခံထဲမှာအပြည့်အဝမပါလာနိုင်သေးတဲ့တိုင်းသားအစုအဖွဲ့တွေကိုမေတ္တာရခံပြစေ။ကိုကိုကိုယုံကြည်ပါကိုယ့်ရဲ့စွမ်းအင်ကိုယုံကြည်ပါကျမတို့ယုံကြည်ဖို့မပြောပါဘူးကိုယ့်ရဲ့စွမ်းအင်နဲ့ကိုယ့်ရဲ့ထက်မြက်မှုနဲ့ပြည်သူလူထုရဲ့ထောက်ခံမှုကိုရယူပြီးတော့ကိုလိုချင်တဲ့ပန်းတိုင်ကိုရောက်အောင်ပ သွားနိုင်တယ်တောင်းပန်နိုင်မယ်ဆိုတဲ့ယုံကြည်ချက်ကိုပြုစုပျိုးထောင်ကြပါလို့ကျမအနေနဲ့တိုက်တွန်းချင်ပါတယ်ပြည်သူလူထုအားလုံးကတော့ငြိမ်းချမ်းရေးလိုချင်ပါတယ်တမန်ပြည်သူတွေထဲမှာငြိမ်းချမ်းရေးမလိုချင်တဲ့လူရယ်လို့မရှိဘူးလို့ကျမကတော့ယုံကြည်ပါတယ်
ပင်လုံမြို့မှာကျင်းပတဲ့ပြည်တော်စုနေအခမ်းအနားမှာဒေါ်ဆန်းစုကြည်အနေနဲ့တက်မတော်ကိုတိုက်ရိုက်ရည်ညွှန်းပြောကြတာမျိုးရှိပဲတိုင်းနာလက်နက်ကိုင်အဖွဲ့တွေကပဲငြင်းချင်းစာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့ဖိပြောနေတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေတာပါဒါပေမဲ့ဒေါ်ဆန်းစုကြည်အနေနဲ့စစ်နည်းဗျူဟာဘလို့ကျွဲလဲစွဲကင်လက်နက်ဘလို့ထက်လဲဆိုတာနဲ့အစားပြုတဲ့ကြပါကိုကိုကားပြောဆိုသွားပုံအရာကြည့်မယ်ဆိုရင်တိုင်းနာရီတင်မဟုတ်ပဲစစ်တပ်အပါအဝင်လက်နက်ကင်ထားတဲ့အဖွဲ့အစည်းတွေအားလုံးကိုရည်ညွှန်းပြောတယ်လို့ယူဆကြောင်းနိုင်ငံရေးလီလာတုံးသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်သူပြောတဲ့ဥစ္စာကဟိုတိုင်းသားကိုရည်ညွှန်းပြောတာမဟုတ်တပ်မတော်ကိုပြောတာမဟုတ်လက်နက်အားကိုးနဲ့ကပြည်သူတွေရဲ့ဆန္ဒမပါဘူးဆိုရင်ဒါကအဆင်မပြေနိုင်ဘူးအလုံးမဖြစ်ဘူးဆိုတဲ့သဘောကိုသူပြောတာဆိုတော့လောလောဆယ်လက်နက်ကင်ထားတဲ့ဆိုတဲ့ဥစ္စာမြန်မာတပ်မတော်ရှိတယ်တိုင်းသားလက်နက်ကင်တွေရှိတယ်အဲ့တော့ပြဿနာတွေကိုပြည်သူလူထုရဲ့ထောက်ခံမှုရအောင်ပဲစူးစမ်းတင်တယ်ဆိုပြီးတော့သူညှိနှိုးပြီးတော့ပြောလိုက်တဲ့ဥစ္စာကကျွန်တော်တူချင်းအမြင်မှာတော့လက်နက်ကင်ထားတဲ့လူအားလုံးကိုသူညှိနှိုးတာလို့ပဲကျွန်တော်နားလည်ပ
ါပြည်တော်စုနေတွေကိုဖြတ်ကျော်လာတာနှစ်ပေါင်း80ရှိပြီဖြစ်ပေမဲ့ဗိုလ်ချုပ်အောင်ဆန်းနဲ့အတူတိုင်းနာခေါင်းဆောင်ကြီးတွေလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်ပါတဘောတူညီချက်တွေကတော့လက်ရှိအချိန်ထိအကောင့်ထဲမပေါ်နိုင်သေးသလိုပြည်ရင်းစစ်ကြောင်တိုင်းနာဒေသတွေမှာငြိမ်းချမ်းမှုလည်းမရှိသေးပါဘူးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်ဆန်းစုကြည်လက်ထမှာပင်လုံစာချုပ်ပါသဘောတူညီချက်တွေကိုဆောင်ရွက်ပေးနိုင်ဖို့မျှော်လင့်တယ်လို့ပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့ညောင်ရွှေစော်ဘွားကြီးဆက်ရွှေတိုက်ရဲ့သမီးဆက်ဟီမာတိုက်ကပြောပါတယ
်ဒီတောင်စုမျိုးဖြစ်ဖို့လိုတယ်ပင်လုံစာချုပ်မှာလက်မှတ်အချက်လက်လို့ပေါ့နော်အချက်စစ်ချက်အရာအဲ့ဒီအတိုင်းကိုလိုင်းနာတက်ဆိုင်ကနော်ပုဂ္ဂိုလ်ရှိဟိုတာဝန်ရှိပုဂ္ဂိုလ်များထောက်ရပြီးเนาะအဆင်ပြေမယ်လို့ထင်တာပြီးတောင်စုပစက်ကသာပြောတယ်တကယ်ပြီးတောင်စုကမဟုတ်ဘူ
းပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့သူတာမိုင်းခန်းစော်ဘွားဆက်ထွန်းအေးရဲ့မြေဖြစ်သူဆက်တာဦးကတော့တမိုင်းဝင်ပင်လုံစာချုပ်နဲ့ပတ်သက်တဲ့သူ့ရဲ့ဆန္ဒကိုအခုလိုပြောပါတယ
်ဒီစာချုပ်ကိုကျွန်တော်အကောင်းဆုံးဒီခစ်ဒီခစ်အခြေအနေဒီအခါနဲ့လိုက်လျောညီထွေဖြစ်မဲ့အချက်ကိုကျွန်တော်ဘယ်မှာပြန်ဆွဲထုတ်လို့ရမလဲဒါဆိုလို့ရှိရင်ကျွန်တော်တို့ကချုပ်ထားပြီးသားစာချုပ်ဟာမာဒီမန်ဒီဒီနေ့မှာပြောနေမယ်အစားဒီစာချုပ်ကိုပုံမှန်လမ်းလေးပေါ်ပြန်တက်သွားအောင်ကျွန်တော်တို့အားလုံးဝမ်းကြိုးစားကြဖို့လိုပါတယ်အဲဒီမှာကျွန်တော်တိုင်းသားတွေကြီးပဲမဟုတ်ပါဘူး
2019ခုနှစ်ပြည်တော်စုနေမှာဒေါ်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုအမဲတကားဖွင့်ထားသလိုဒီညီလာခံကနေတဆင့်ဆွေးနွေးအဖြေရှာဖို့ထပ်တလဲလဲပြောဆိုလိုက်ပြီးခင်းနဲ့လျော်ညီတဲ့ပင်လုံသဘောတူညီချက်တွေကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာအကောင့်ထဲပေါ်နိုင်ဖို့အားလုံးကမျှော်လင့်နေကြတာလည်းဖြစ်ပါတယ်ရှင်
မမြင့်မြခန်ရဲ့သတင်းတော်မှတ်စုအစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုမြန်မာတခွင်အစီအစဉ်ကိုလည်းဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ရှင်။ရှမ်းပြည်နယ်အတွင်းဘိန်းဆိုင်ပြုံမှုဟာကိုလိုနီခေတ်ကလေးကရှိခဲ့ပြီးတော့ဝေးလံခေါင်တီးတဲ့တောင်တန်းဒေသတွေမှာဒီနေ့အထိစိုက်ပျိုးထုတ်လုပ်နေဆဲဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနတ်ဆန်မြို့နယ်တွေကတစ်ချိန်လုံးကဘိန်းဆိုင်ပြီးအသက်မွေးဝမ်းကြောင်းပြုခဲ့တဲ့ပို့အိုရွာလေးတရွာကတော့အခုခါမှာခရမ်းညင်သည်ပြောင်းပဲစင်ကုန်စတဲ့စိုက်ပျိုးသီးနှံတွေပြောင်းလဲစိုက်ပျိုးရင်းစီးပွားဖြစ်ထွန်းလာနေပြီဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာကိုထက်အောင်ခန်းကတင်ပြထားပါတယ်ရှင်။
ဆန်မြို့တောင်ပတ်မိုင်30ကျော်ကွာလိုင်းလင်းတောင်ကြီးကမြေပြန့်လူမြေမှာတည်ရှိတဲ့ပအိုးရွာလေးဟာပအိုးပါသာလိုင်းကားမြမလူလေမီကြားကရွာလို့အမည်ရပါတယ်ရွာစတဲစဉ်ကအင်ဂျီ30လားရှိခဲ့ရာနောက်ပိုင်းမှာတော့အင်ဂျီ200ကျော်ရှိတဲ့ကြီးရွာကြီးဖြစ်လာပါပြီကြီးရွာရဲ့ရမိရဖတ်တူဖြစ်တဲ့ခွန်ပန်းစိန်တို့လိုရွာလူကြီးတွေဥဆောင်ပြီးတော့2014ခုနှစ်မှာတောင်ပေါ်ဘိန်းဆိုင်တာကိုရပ်လိုက်ပြီးရွာနီးနားမှာပဲလေယာဉ်နဲ့တီးနှံတွေစိုက်ပျိုးလာခဲ့ကြပါတယ်
ဒီလိုက်ခါကြီးရောမနှထောင်တက်ကနေစပြီးအနောက်ဘက်နေတဲ့လူငယ်တွေပေါ့ဗျာကျွန်တော်တို့တောင်တူလေလို့သမားတွေကြာရင်အနောက်ဖက်အလုပ်အစီမပြေလို့ဒီဖက်မှာတရင်ကြားနေတာကြာမေလို့မေရိုင်းနေချိတယ်ဆိုမှကျွန်တော်တို့ကြာရင်ဝန်လေးတစ်ထွက်အတွက်သမားမိသားစုအလိုက်အနေနဲ့သွားလို့ကြာစားကြတာပေါ့ဗျာစစ်ပွားရေးအရာကြာရင်ဒေသအလိုက်ပေါ့ဗျာအစားတော့ကဒီတောင်ပေါ်မှာပဲအလုပ်ဘင်းတွေကြာရင်တော်တော်စားကြတာပေါ့ဗျာအဲ့ချိန်ကြာရင်တို့လည်းစေးနေနေကောင်းနေတယ် ซีนี่เนเน่ก้าวในแต่เฉียงใจต้องบอกลูกมาเวทตลกจ้าเลยเห็นนอกไปจะมาน้าทองเสร็จลีเสงาเรามาต้องบอกมามาลูกจ้าเราบุอะไรจันที่เอาไปเราไปเปลี่ยนลูกจ้านี่นะ
တောင်ပေါ်မှာဘိဆိုင်ပြုံးကပညာရေးစီးပွားရေးလမ်းမဆက်တည်းအခက်ခဲတွေကြီးရဖွံ့ဖြိုးမှုအားနည်းခဲ့လို့ဘိဆိုင်ပြုံးမှုကိုဆွန့်လွတ်ခဲ့ပြီးအစားထိုးသီးနှံတွေပြောင်းလဲဆိုင်ပြုခဲ့ကြတာဖြစ်ပါတယ်ဘိဆိုင်ပြုံးတာကိုဆွန့်လွတ်ခဲ့တဲ့အခြေအနေကိုလိုင်ကားကြီးရအုပ်ချုပ်ရေးမှုဦးထွန်းဆောင်ကအခုလိုရှင်းပြပါတယ
်တောင်ပေါ်လေတောင်ပေါ် channel လောက်ထားတဲ့အချိန်တုန်းကပေါ့နော်အဲ့ဒါဖွံ့ဖြိုးတိုးတက်မှုကနည်းနည်းနည်းသွားနည်းနည်းနည်းတယ်ဒါပေမဲ့ကျွန်တော်တို့ရွာဖွံ့ဖြိုးဖို့အတွက်ကျွန်တော်ဘယ်လိုလုပ်ဆက်ပြောရမလဲဘာတွေသီးနှံတွေဆက်ပြောရမလဲအဲ့ရကျွန်တော်တို့တိုင်ပင်ဆွေးနွေးကြတာပေါ့နော်ရွာဒေသခံတွေဒီနာပြည်သူလူတွေမြရရမြပါတွေပေါ့နော်ကျွန်တော်တို့ပညာရေးတွေရောစီးပွားရေးတိုးတက်အောင်ဆိုပြီးတော့ကျွန်တော်တို့ရမီရဖားတွေတိုင်ပင်ပြီးမှဒီခရမ်းချင်းဒီတွေပဲစင်းငုံတွေပြောင်းတွေပန်းနန်းတွေနန်းနွန်းတွေကျင်းတွေစစရရပေါ့နော်ကျွန်တော်တို့မြပြမှာပဲလုပ်မယ်ဆိုရင်ကျွန်တော်တို့ရွာတွေဖွံ့ဖြိုးတိုးတက်အောင်အဲ့ဒါဘို့ကျွန်တော်တို့တိုးတက်မြန်မြန်တိုးတက်အောင်လမ်းပန်းဆက်တွေ့ရေးလဲအသွာအလာတွေအဆင်ပြေအောင်ပေါ့နော်အဲ့ဒါကျွန်တော်တို့ဒီအောက်ပိုင်းကိုပဲကျွန်တော်ပြန်လှုပ်ဆင်းသွားတယ်အဲ့တောင်ပေါ်ကိုဒီတိုင်းပဲပြစ်ထားတာပေါ့နော
်အခုကမှတော့လိုင်ကားရွာမှာမူလစာတင်ကျောင်းတောင်တီထောင်ထားတယ်လို့ရွာနဲ့အနီးတစ်ဝိုက်ကကျောင်းသူကျောင်းသားငယ်တွေကိုစာတင်ကြပေးနေပါတယ်ကြီးရွာကလည်းတဖြည်းဖြည်းဖွံ့ဖြိုးတိုးတက်လာတာမို့ဒေသခံတွေကြီးနေနေကြတယ်လို့ဘိန်းစာထိုးတီးနဲ့စိုက်ပြူးပြီးနောက်ကြည်ရအချီနေကိုလိုင်ခါရွာကတောင်သူတူကအခုလိုပြောပါတယ်
။အော်ကြည်ရွာတို့တက်မှုကြတော့ဒီပြီးခဲ့တဲ့နင်းတော်ကဒီတောင်ပေါ်ဒီသားမှာလို့တော့ရက်ရွာထဲမှာတို့တက်မှုဘာမှမရှိပါဘူး။ဒါပေမဲ့အခုဒီမြေပြမှာလို့တဲ့ဂုံစင်းတို့ပြောင်းတို့ပဲစင်းငုံတို့ရက်ရွာထဲမှာနည်းနည်းတော့တက်တာသွားတာပေါ့။အော်တက်တာတယ်ဆိုလို့ရှိရင်လူပြောရတယ်ပြစ်မခက်တော့ဘူး။အဲ့အဲ့ဒီပြောရခက်တာမခက်တာကျတော့ဘယ်လိုတုံးဆိုတော့ဒီတောင်ပေါ်ဒီတက်လုံးမဲဆိုရင်စားတောက်တာတော့နည်းနည်းတော့လွန့်သွားတာပေါ့အဲ့ဒီမိပြအလုံးလုံးကျတော့ကိုယ်ကစားတောက်လဲဆင်ရှင်ပြီးတော့မှကိုယ်ကထက်ပိုင်းလူကြီးတယ်ကျတဲ့အဲဟောပြောပြီးတော့မှစီကားနဲ့ပေါ့နော်အဲစီကားနဲ့ထိန်ထိန်တက်ပြီးတော့မှအဲစားဖို့တောက်ဖို့ကလည်းနည်းနည်းပြီးအဆင်ပြေသွားတာပေါ့နော်အဲလူကိုလည်းပြောရတော့တင်မခက်တော့ဘူးရရွာထဲမှာလည်းတငီတငူတဲ့ဖြစ်သွားတာပေါ့။ဟောပြောမယ်ဆိုလို့ရှိရင်အဲစားဖို့တောက်ဖို့တွေရောကလေးပညာရေးတွေပေါ့။အဲဘယ်လိုလုံးဆိုတော့တချို့မိဘတွေကြတော့တောင်ပေါ်ဒီသားမှလှုပ်တယ်။ကလေးတွေပညာတင်တဲ့အချင်းကြတော့စတင်ကြောင်းမပို့ပဲနဲ့တောထဲမှာပဲတိုက်လိုက်ပြီးတော့အိတ်နေရတယ်။အဲ့ဒါတွေပညာရေးတွေလည်းပြတ်တယ်။အခုတော့စင်ပြေသွားတာပေါ့နော်။ကျွန်တော်အမြင်နဲ့
။လိုင်ကားကြီးရလေးဟာဘိစားတို့တင်းနဲ့စိုက်ပျိုးမှုနဲ့ဖွံ့ဖြိုးတိုးတက်လာနေဆိုပေမဲ့ပုံမိုးတိုးတက်လာဖို့အတွက်လိုအပ်ချက်တွေကလည်းရှိနေပါသေးတယ်။ကြီးရွာလိုအပ်ချက်တွေကိုလိုင်ကားကြီးရအုပ်ချုပ်ရေးမှုကအခုလိုပြောပါတယ်
။ကျွန်တော်တို့ရွာတွေဒီနားလဝဲမှာပို့ပြီးဖွံ့ဖြိုးတိုးတက်လာအောင်လမ်းပန်းဆက်တွေ့ရေးလဲလိုမယ်။ကျွန်တော်တို့ဒီရွာမှာချိတဲ့ဒီနားလဝဲမှာဖုံးလိုင်းလဲတိတ်အဆင်မပြေဘူးပေါ့နော်။အဲ့ဒါလည်းလိုတယ်။နောက်နှိချေပြင်းတွေဒေါပတွေတင်းရင်းတွေပေါ့နော်။အဲ့ဒီမျိုးနှိချေပြင်းတွေလည်းလိုတယ်။အော်ကျွန်တော်တို့ရွာမှာဆိုရင်စီပီခန်းနေမရှိဘူးဗျစီပီခန်းလည်းလိုတယ်ကျွန်တော်တို့ရွာမှာဆိုရင်စာတင်ကျောင်းတွေလည်းကျွန်တော်တို့အခုမလော့ဆင်မှာအခက်ခဲတွေနည်းနည်းရှိတယ်လို့စာတင်ကျောင်းတွေလည်းတိတ်အဆင်ပြေကြသေးဘူးပေါ့နော
်လိုင်ကားရွာဟာ1994ခုနှစ်အော်တိုဘာလကရလလဖခေါ်ပို့နီတို့လူတိများတဲ့ရှမ်းပြည်လူမျိုးပေါင်းစုံပြည်သူလူမျိုးကြီးအဖွဲ့အဖြစ်ခက်ရက်ပြီးချိန်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်တစ်ဖက်မှာလည်းအခုချိန်ထိဒေသတွင်းလက်နက်ကိုင်အဖွဲ့ကကြီးရွာတွေမှာအခွန်ကောက်ယူလာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုထက်အခန်းစီစဉ်တင်ဆက်ပေးတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရတော့မှာပါ
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ18ရက်စနေနေ့ညပိုင်းတက်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။အခုကတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်စတင်တော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သူတွေကိုလည်းဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူကိုအောင်လွေဦးနဲ့အတူထုတ်လွှင့်သူမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စလိုက်ကြရအောင်ပါရှင
်တော်ရရှိမြတ်ခင်ဗျာနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံမှုတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်မှုလွှတ်တော်မှာကြိုးပမ်းနေပါတယ်ဒါပေမဲ့လည်းဥပဒေပြဋ္ဌာန်းလိုက်ရဲ့လုံခြုံရေးလုပ်ငန်းတွေမှာထိခိုက်နိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဒီလိုဥပဒေချမ်းနဲ့ပတ်သက်လို့အမြင်တွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ဒီ NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တယ်နောက်တစ်ခုကဒီဥပဒေချမ်းကော်မတီမှာလည်းပါနေတဲ့ဥအောင်တယုံကျွန်တော်မေးချင်ပါတယ်ပုဂ္ဂိုလ်ရေးနဲ့ဒီလွတ်လပ်မှုပို့ပုတ်ကိုလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးဥပဒေချမ်းကိုဟိုမနစ်ကလေးကလွတ်တော်မှာတင်ထားရလို့ကျွန်တော်တို့နားလဲပါတယ်။ဒါပေမဲ့အခုတော့ပြည်အောင်စုလွတ်တော်ကိုလည်းရောက်နေပါပြီ။ဆိုတော့ဒီဥပဒေအတည်ပြုနိုင်မဲ့အလားအလာဘလောက်ရှိတယ်လဲဆိုတာကိုဟိုအချင်းယုံလေးဟိုဥပုံသိအနေနဲ့ရှင်းပြပေးပါလားခင်ဗျ။
ကျွန်တော်ဒီနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ဒီလုံခြုံမှုကာကွယ်ပေးဥပဒေချမ်းကိုတော့ကျွန်တော်တို့ပြည်သူလွတ်တော်နဲ့မြို့သားလွတ်တော်တွေမှာတော့ဆွေးနွေးခဲ့ကြပါရဲ့။အခုတော့ဒီဥစ္စာကကျွန်တော်တို့ပြည်တော်စုလွှတ်တော်အဆင့်မှာရောက်နေတဲ့အတွက်ဒါဥပဒေကျမ်းဖြစ်နေပဲတည်ရှိနေပါသေးတယ်နော်အဲဥပဒေကိုပြဋ္ဌာန်းထားခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ Facebook ပေါ်ကနေတချို့ဒီဆွေးနွေးပွဲတော်ကိုဟိုကျွန်တော်တို့ပေးပို့ထားတဲ့မှတ်ချက်တွေသဘောထားတချို့လည်းရှိပါတယ်အရင်ဆုံးတော့သဘောထားတစ်ခုနှစ်ခုကျွန်တော်တို့ညွှန်းညွှန်းပါတယ်မခွန်ညိုကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့တခုကကိုတန်းဝင်းလို့ပြောပါရစေနိုင်ငံတော်လုံခြုံရေးကပိုးပြီးတော့အရေးကြီးမယ်လို့ထင်ပါတယ်နိုင်ငံသားတယောက်ရဲ့လွတ်လပ်မှုကလည်းမရှိမဖြစ်လိုအပ်ပါတယ်နိုင်ငံသားတွေရဲ့လွတ်လပ်ခြင်းကိုကာကွယ်တဲ့ဥပဒေတခုလည်းလိုအပ်ပါတယ်အဲ့ဒီဥပဒေဟာနိုင်ငံတော်လုံခြုံရေးကိုလည်းမထိခိုက်အောင်ရေးဆွဲဖို့လိုအပ်ပါတယ်တစ်ဖက်နဲ့တစ်ဖက်မျှတအောင်လုပ်နိုင်ရင်တော့အကောင်းဆုံးပါပဲလို့ပြောပါတယ်နောက်တစ်ယောက်ကတော့အမှန်ကြိုက်သူလို့ပြောပါတယ်လွတ်လပ်ခွင့်ဆိုတာသူ့နေရာနဲ့သူပဲကောင်းတယ်နေရာတိုင်းမှာလွတ်လပ်ခွင့်ပေးမယ်ဆိုရင်လွတ်ပြီးလက်သွားပါလိမ့်မယ်လမ်းမှန်ပေါ်ရှောင်နေတဲ့သူတယောက်ကိုအမှန်တရားလိုလားသူကစောင့်ကြည့်မယ်ဆိုရင်ဘာပြဿနာမှမရှိပါဘူးလမ်းမှရှောင်မဲ့သူကိုအမှန်တရားလိုလားသူကမစောင့်ကြည့်မိရင်လမ်းမှရှောက်ဖို့အခွင့်ရေးပေးတာဖြစ်သွားပါလိမ့်မယ်မိဆိုတာမလောင်ခင်တားရမယ်ဆိုတာလူတိုင်းသိပါတယ်လောင်ပြီးမှမိသက်ကလာမယ်ဆိုအဖက်ဖက်ကနစ်နာပါလိမ့်မယ်ဒီလိုမျိုးလူခွင့်ရေးမှုကိုတင်ပြတာအံ့ဩမိတယ်ဘလို့စိတ်ကူးဘလို့အကြံစီနဲ့လူမိုက်အားပေးဥပဒေကိုထုတ်ချင်ရတာလေဒီဥပဒေကကာကွယ်ဖို့မဟုတ်ဘဲလူဆိုးသမျှတွေကိုလမ်းဖွင့်ပေးတဲ့ဥပဒေလို့မြင်ပါတယ်တဲ့
ဟုတ်ကဲ့ဆိုတော့အခုတချို့ကတော့ဒီမှတ်ချက်ပေးသွားတာတွေကတော့ဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဒီလိုဥပဒေသာပြဋ္ဌာန်းလိုက်ရင်လုံခြုံရေးရော့ပါသွားနိုင်တာကိုစိုးရိမ်တဲ့သဘောထားတွေကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒါကဟိုဒီအကြောင်းပြချက်ကကြိုးချောင်းစီလွန်မှုရှိရလားဟိုဥအောင်သိန်းတို့ဒီလွှတ်တော်ထဲမှာဒီဥပဒေနဲ့ပတ်သက်လို့စဉ်းစားတဲ့နေရာမှာဒီကိစ္စတွေဘယ်လောက်ထိများထက်သွင်းစဉ်းစားထားတာရှိသလဲခင်ဗျာ
ကျွန်တော်ဒီလုံခြုံရေးနဲ့ပတ်သက်ရင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာလည်းကျွန်တော်ဆွေးနွေးပြောဆိုကြတာရောရှိပါတယ်သူနဲ့ခက်တာကဒီဟိုအပေါ်လေနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကျွန်တော်တို့ကအကာအကွယ်မပေးနိုင်ဘူးဆိုရင်နော်အဲ့ဒီလိုနိုင်ငံသားတူကိုဒီလူ့ကွန်သိကညှိနှိုင်းစေနိုင်တဲ့ဒီနောက်ရောက်ခံစောင့်ကြည့်တာတို့နော်ကျွန်တော်တို့ဒီစုံထောက်တာတို့စုံလန်းတာတို့ဝင်ရောက်ရှာဖွေသိရှိတာတို့ဓမ္မမဟုတ်လေဖန်ဆင်းခြင်းမပြုဘူးဆိုရည်ဒီအချက်တွေလည်းပါပါတယ်ဗျနော်အဲ့တော့နိုင်ငံသားတူရဲ့တရားဝင်ပန်ဆန်ထားတဲ့ရွှေပြောင်းနိုင်တဲ့ပစ္စည်းမရွှေပြောင်းနိုင်တဲ့ပစ္စည်းတွေကမတရားသိမ်းယူခြင်းမပြုနိုင်အောင်လဲကျွန်တော်တို့အစီအစဉ်လုပ်ထားဖို့လိုမယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီဦးအောင်သိန်းပြောတဲ့အထက်မှာလည်းပါပါတယ်ဒီအနာဘယ်နေစောင့်ကြည့်ရနိုင်အောင်ခန္ဓာမထင်းမထင်းလို့ဖန်းတာစီးတာဒီရှာရာဖွေရာတွေကနေဒီကာဝယ်ဖို့ရည်ရွယ်ထားတာ ဆိုပေမဲ့လည်းလုံခြုံရေးလုပ်တဲ့ခိုင်တဲ့နေရာမှာထိခိုက်နေတယ်ဆိုပြီးတော့ဒီဟိုတပ်ပိုင်းကလည်းစောစောပိုင်းဥပဒေစတင်ကလေးကကန့်ကွက်တယ်ဆိုရဲဟာလည်းကျွန်တော်တို့ကြားရပါတယ်ဆိုတော့ဒါကဟိုတကယ်နဲ့ခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်မလားဒီအာရှလူခွင့်ကော်မရှင်ကကျွန်တော်တို့ရှင်းနေဦးမင်းလွင်ဦးရဲ့သဘောထားကိုလည်းဆွေးနွေးပြပါဦးခင်ဗျာโอเคอุ้มเมลุงจ้าล่ะไม่ดีครับเนี่ยฮัลโหลอุ้มเมลุงจ้าล่ะโอเคอุ้มเมลุงอุ้มเมลุงโทรศัพท์ไลน์จ้าตัวได้ดูบาเราเราเปลี่ยนมีเสร็จตัวជីบามั้ยอะคือเราถ้าส่วนเนี่ยเราโหเอาไว้เมจโหเราဟိုစုံနေဘက်မှာပါဝင်မှုဖိတ်ခေါ်ထားတဲ့လူတွေကကျွန်တော်လေလိုင်းပေါ်မှာရောက်နေတဲ့ပုံကိုတချို့ရှိပါတယ်သူတို့ကိုကျွန်တော်ဟိုအလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ဒီရှေ့နေတူဖြစ်တဲ့ဟိုဥကျော်လင်းမှာဥကျော်လင်းရဲ့သဘောထားစုံနေနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ဟိုကျွန်တော်တော့ငါပရိုဆိုရီမလေးရှိတယ်ပေါ့ဗျာ Manage what do we free and equal သူရညီမဖို့နဲ့လွတ်လပ်မှုတွေတော့မိုးလာတယ်ဒါပေမဲ့လွတ်လပ်ခြင်းဆိုတာအကအသက်ရှိတယ်ဒီမှာလွတ်လပ်ခွင့်ကိုပြန်လေးစားမယ်အဲမိမိရဲ့လွတ်လပ်ခွင့်ကိုပဲစွတ်စွတ်ပြီးတော့ဒီကတည်းကကြည့်အောင်လုပ်ရဆိုလို့ရှိရင်လွတ်လပ်ခွင့်မဟုတ်တော့ဘူးကျွန်တော်ခေါင်းဆောင်ကြီးပြောလို့ license ဆိုဗျာအဲရန်ကားမှုရောအဲအဲ့လိုမျိုးတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကနည်းနည်းလေးလူကြီးအခွင့်အရေးကိုပေးလို့ကျောင်းကလည်းနိုင်ငံတော်ရဲ့ဟာဒီအချုပ်ချာအာဏာတွေထိမိပေါ်တယ်ရန်ရေးကြီးဥပမာလွတ်လပ်ခွင့်နဲ့ကျွန်တော်မဲခွဲချလိုက်အဲ့ဒါကိုခိုင်းမြတ်ပါတွေ့တဲ့အတိုင်းပဲအဲ့ဘာဖြစ်လို့ဒီယူကရိန်းနဲ့ခါကွဲထွက်လာတဲ့ဘောရောက်တယ်အဲ့တော့ဒီချုပ်နေရာတွေမှာလူကြီးအရေးတများအောင်ရဲလို့ရပြီးတော့ငါတို့မှလာဒီနေ့မှာဘုတ်ဒီပင်းနဲ့ပေါ်ရှိတယ်ဆိုတော့အခွေးပေါ်ရတော့တိုက်ပြင်းပြင်းနေရခွဲထွက်ခါလိုက်ရတယ်။အဲ့တော့အဲ့လိုခွေးမျိုးကြတော့လည်းအရှုပ်ချာအောင်ထိသာထိသာတဲ့ပေါ်ရောက်ပြန်ရောတော့ကျွန်တော်တို့ဒီနေရာတွေကဒီမိုကရေစီဆိုတာကဒီကွန်စတရေးရှင်းမော်ဘယ်စဉ်းစားဆင်းရဲတူဟိုနေတဲ့လူတွေရဲ့အရာသာဖြစ်တယ်လို့ဆိုပြီးတော့ချက်ပါစင်တော့လည်းပြောခဲ့ဘူးလေ။ဒါမှမဟုတ်ကျွန်တော်တို့စဉ်းစားဆင်းရဲတူဟိုမှုနဲ့အတူဒီမိုကရေစီတမားတွေပြီးတော့လောလောဆယ်ကိုအတိုင်းအစတစ်ခုနဲ့ဟာမိမိတို့ဟိုနိုင်ငံတို့ကိုအခြေအနေကောင်းအောင်ကျွန်တော်တို့လူတွေလို့ပြောရှင်တော့မှတ်ချက်ပြုရှင်ပါတယ်။ဟုတ်ကဲ
့။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့ဥမင်းလွင်ဦးနဲ့ပြန်ပြီးဆက်သွယ်လို့ရပါပြီ။ဥမင်းလွင်ဦးခင်ဗျာကျွန်တော်တို့ကအခုဆွေးနွေးနေတဲ့အပိုင်းမှာပေါ့လေဒီအာဏာပိုင်တွေကစောင့်ကြည့်ရနိုင်အောင်ခန္ဓာတွေလို့နောက်ပြီးမထင်းမတင်းတယ်လို့ဖမ်းတာစီးတာမျိုးတွေကိုကာကွယ်ဖို့ဒီဥပဒေကိုရည်ရွယ်ပြီးတော့ဟိုဟိုပြဋ္ဌာန်းဖို့ကြိုးစားနေတယ်လို့ကျွန်တော်တို့နားလည်ထားပါတယ်။ဒါပေမဲ့လည်းဒီလိုလှုပ်ချင်းအပြင်လုံခြုံရေးအတွက်လှုပ်တဲ့ကိန်းတဲ့နေရာတွေမှာခက်ခဲရှိနေတယ်။လုံခြုံရေးရောပါနိုင်တယ်ဆိုပြီးတော့ဟိုကန့်ကွက်တာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒါလို့လုံခြုံရေးအကြောင်းပြချက်နဲ့ဒီဥပဒေကိုမပြဋ္ဌာန်းသင့်ဘူးလို့ဟိုကန့်ကွက်တာမျိုးကတကယ်နဲ့ခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်ရလားခင်ဗျ။အ
ဲ့ဒီလိုတော့ကျွန်တော်ဆိုလို့မရဘူး။အဲ့ဒီလိုတော့ကျွန်တော်ပြောလို့မရဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်ရဲ့ဟိုကောင်းဆောင်ပြည်လည်းပါဝင်နေတယ်နိုင်ငံတော်ရဲ့အချင်းတကူကူတွေမှလည်းပါဝင်နေတယ်အဲ့ဒီလိုမပါဝင်ရင်တော့မှကျွန်တော်တို့ဒီမျိုးသားလူတော်အဖွဲ့ဒီတကူကူတွေမှပါဝင်နေတဲ့လူတကူကူဖြစ်မယ်ဆိုလို့ရှိရင်ဒီသူတယောက်ရဲ့ပုံကိုရေးရကာကွယ်ရေးကာကွယ်ခွင့်စတာတွေအားလုံးကိုနိုင်ငံတော်ကကာကွယ်ပေးရမှာဖြစ်တယ်အဲ့တော့အဲ့ဒီလိုမျိုးကာကွယ်ခွင့်ပေးဖို့အတွက်လည်းနိုင်ငံတော်မှတာဝန်ရှိတယ်။အခုကျွန်တော်တို့ပြီးခဲ့တဲ့ဖြစ်တဲ့ကိစ္စကဒီမှာနော်နိုင်ငံတော်ရဲ့ဟိုပုဂ္ဂိုလ်ရေးတာဝန်ရှိတဲ့သူအမိလွှမ်းမိုးကြောကြားတဲ့သူစတဲ့သူတွေအပေါ်မှာဒီလိုမျိုးဖြစ်တယ်ဆိုပြီးတော့ပြောတယ်ဆိုတဲ့ကိစ္စကဒီဟာကျွန်တော်တို့အမြင်နဲ့တော့စဉ်းစားကြည့်လို့ရှိရင်တော့တက်ပြီးတော့မကိုက်လာဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
โอเคเจซูပါကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတာတခုလည်းရှိပါတယ်သူကတော့ကြံကင်းမျိုးကဥကျော်လင်းမှာကြံကင်းမျိုးကဥကျော်လင်းရဲ့သဘောထားကိုလည်းဟိုနားထောင်ကြည့်အောင်ပ
ါနိုင်ငံတော်လုံခြုံရေးကိုအကြောင်းပြပြီးတာဝန်ရှိတဲ့ရဲတာမကမိသက်တွေကပါစစ်ဖက်တန်တကွက်ကွက်ပေးပြီးဝေယမ်းမပါပဲရှာဖွေမှုတွေကမြန်မာနိုင်ငံသားမိသားစုတွေရဲ့ဘဝကိုဂုံတိတ်ခါညှိနှိုင်းစေခဲ့တာစစ်အာဏာရှင်ခေတ်တလျှောက်လုံးလိုလိုပါပဲရိုးသားတဲ့နိုင်ငံသားတွေနိုင်ငံသားလက်မှတ်ဂုံတိတ်ခါရှိစွာကန်ဆောင်နိုင်ဖို့အရေးကိစ္စကြအလွယ်တကူလုပ်ခွင့်မရဘဲခက်ခဲအောင်လုပ်ထားပြီးနိုင်ငံသားလုံခြုံရေးအတွက်တနေ့မှထိခိုက်လာနိုင်တဲ့အဲ့နိုင်ငံသားတွေကိုကြငွေကြေးနဲ့နိုင်ငံသားဖြစ်အောင်အလွယ်တကူလုပ်ပေးခဲ့တာဒီကြောင့်လဲနိုင်ငံလုံခြုံရေးကပိုချင်းကြောက်ခံလာရတာပါဝရမ်းပါရင်စစ်ဆေးခွင့်ရှိနေတဲ့ဥပဒေရှိနေလို့အစည်းအဝေးစစ်တဲ့ဥပဒေမလိုအပ်တော့သလိုနိုင်ငံတော်လုံခြုံရေးထိပါဖို့အနေနဲ့သာသာတခုတည်းမတောင်မဟုတ်တဲ့မိမိတို့ယုံကြည်ချက်အတွက်လှုပ်ဆောင်နေသူတွေကိုဟစ်တလာခေတ်ကကင်ပေတိုင်တွေအလားစောင့်ကြည့်ဖို့အခွင့်အရေးပေးထားတာတွေကဒီမိုကရေစီခေတ်မှာမရှိသင့်တော့ပါဒီမိုကရေစီခေတ်မှာရဲနဲ့ပြည်သူကြီးပြူမဲ့ဆိုရင်လူမှုလက်ထက်မှာရှိနေတဲ့မိုဘိုင်းဖုန်းအသီးသီးကရဲထောက်လိုင်းရေးတွေကိုစားအလုပ်လုပ်ပေးသွားမှာပါလုံခြုံရေးအကြောင်းပြထားရှိတဲ့ပြည်ရင်းကဂိတ်တွေမျိုးမျိုးကလည်းနိုင်ငံတော်နှောက်ယှက်ဖြည့်ဆည်းမဲ့သူထက် Yodare Biduluru, that kisses a doka pilaga. Together, Nangano Lonjo Isuraga, Tawen Utare Puesima, that Tawen Shiram Hope, Nangandarema, Tawen Shiniraba. Sadwe Koye, Jepian Larane, Mia Dinikima, Nangandariga, Trin Pavo, Lurgu Pi on season Pavone, Trin Pedemia, Slimian Tios, or Sanya Nambo, season Tanay, Luke Gondeka, Nunan Zid, Sanji Puerim, Luau, Bidurega, Goza Sanja, Tishu Pima, Vavia.
Okay, Dara Changemua Ucho Lema. The Gero Chenodi, Mimanang, Chigan Uri Kunai Magua, Nanganaria, the Poglica Lula Kun and Lonjo Yu, a car where Pius or Piatanta Power, Diamond Lonjo Yu, Luateca, Sanji Tolan, Kisa Murima, Uri Nanji saw Lotte Kisa Murima, Arnachet, she, Nautica, the Lonjo and Avani Pega Luta Kainaria, who the Yellow Lupita, she is to be Topia Murila Shivare. So, Dilu, Lower Nia Muma, Lunio and Avani in the Lual Lower Sule, Urin any people solution, Pari Lopo Lumless, or Siawan de Tabora, Sunny Bibankamia.
General Rua, the general meaning in Arabo, no. Tinanga do it, the Pogosan, Lula Moon, Lunio Mugo, General Sinamasuin. General bigger than the many of Pissin, the old General Mibilu Miao. Adia, the Uri de Kua Pavola. လုံညုံရေးလုံညုံရေးဆိုအကြောင်းပြပြီးတော့ချင်းလို့လုံးမဲ့ကိစ္စရက်ကိုကျွန်တော်ကဒီလိုဥပဒေနဲ့မှထိန်းချုပ်မထားဘူးဆိုရင်ကျွန်တော်နိုင်ငံသားတွေရဲ့အခွင့်အရေးတွေကဒီဖွဲ့စည်းပုံအခြေခံဥပဒေအရကိုဆုံးရှုံးနေနိုင်တယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်အဲ့တော့ဒီလိုကိစ္စနဲ့ပတ်သက်ပြီးတော့เนาะကျွန်တော်ရေးယူဆောင်ရွက်တော့မယ်ဆိုရင်လည်းကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနเนาะသမ္မတ Maniti, didn't Chamanine, and Nedum Jang, Aving Anibo, and Adam Jan, the same Avinci, Chamanine, Sule Jasanje di Leb, Baron Balana Maleb. Hello, Babylon Lesro, Chenoning Aye, Twenty the Democracy Lenin Woma. You cannot wait that she needed it. You cannot, General Bidulu, so I can't, Kisaria, dignity. She needs every Lubiole, Mamma Uono. I do, General Nineda, Uri Dianine, Piatamburo, Luabi, Uri Yaro, Chilia, Tishima Dale, Nangandae, Pogusan, Lula Mune, Lunio Mu, Akawa Bide, Bibu, Lua de Lugeno, Alumin, Regional, Ludorima, Aligisario, Jedevian, and Sununi Jara, Chibale.
Okay. Oh, Nanganga Malet, Cardian Jandi, Poglica Lacunetti, O Nangano Lunio Chama, O Lunsia Chinimuri, Chiwana Bare, Uma, American Maditama, Uma Letter Doa, Taulaia, the telephone saturate, a chele, Susana in a Patabio, Chije, Patana, Paua, and Nasomaro, the Soa, the Tiaon Computer, Yuma Yame, Subio, Pietova, Soro di Lu, Poglica Lulacune, Lunio Chama, Telumu, O Lunsia, Pila, Niamima, Pau Uza, baby, O. So, since I think, General Umilu, Mimil, what I mean, Umilu, telephone, Pianchava, Tobare. So, General Guro, or Suniwe, General Statuetare, Pocudia, Shinibare, Uka Eva, Noe, Nangava, Noe, Nanga, Uka, the water Sunin and Maracame.
Okay.
Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Ok ဟုတ်ကဲ့ကျေးဇူးပါဟိုဦးမင်းလွင်ကိုကျွန်တော်ပြန်ဆက်သွယ်လို့ရပါပြီဟိုကိုမင်းလွင်ဝေးဆော့ဆော့ကျွန်တော်တို့ပြောနေတာတော့ဒီနိုင်ငံတကာမှာလည်းဒီတခါတည်းမှာဒီပုဂ္ဂိကလွတ်လပ်ခွင့်နဲ့ဟိုတိုင်းပြည်လုံခြုံရေးချမ်းမှာဟိုလွန်ဆဲစရာအခြေအနေမျိုးတွေအခြေအနေဖြစ်စရာတွေအကြီးအကျယ်တွေပေါ်လာမျိုးတွေရှိပါတယ်ဆိုတော့ဒီလိုမျိုးစဉ်းစားတဲ့နေရာမှာပုဂ္ဂိကလွတ်လပ်ခွင့်နဲ့လုံခြုံရေးချဟိုလွန်ဆဲစရာအခြေအနေမျိုးတွေပေါ်တဲ့အချိန်မျိုးမှာဟိုဘာကိုဦးစားပေးပြီးစဉ်းစားသင့်တယ်လို့ယူဆလဲခင်ဗျာ
ဟိုကျွန်တော်တို့ဟိုဇာဘောနော်နိုင်ငံတကာမှာရှိတာတော့နိုင်ငံတကာအစိုးရအနေနဲ့တာဝန်ယူထားတဲ့သူမှပုဂ္ဂလိကလုံခြုံမှုဆိုင်ရာအခွင့်အရေးရှိတယ်အဲ့ဒီအခွင့်အရေးကိုလည်းနိုင်ငံတော်အစိုးရတာဝန်ခံပြီးရမှာဖြစ်တယ်ဒါကတော့ကျွန်တော်တို့နိုင်ငံတကာတိုင်းမှာရှိတဲ့အစိုးရရဲ့အာမခံမှုနဲ့တာဝန်ယူမှုဖြစ်တယ်အဲ့တော့ကျွန်တော်တို့အခုဒီမြန်မာနိုင်ငံတို့မှာဖြစ်နေတဲ့ကိစ္စဒီပေါ့နော်ဟိုအခုကတည်းကရှင်နေဦးကိုညီတို့ကိစ္စဗားပဲဖြစ်ဖြစ်ညာပဲဖြစ်ဖြစ်ပေါ့လေဒီကိစ္စတွေပေါ်မှာတော့ကျွန်တော်တို့ကထွေထူးထူးမပြောချင်ဘူးပြောချင်တဲ့ကိစ္စကကျွန်တော်တို့ဒီဥပဒေကခွင့်ပြုထားတဲ့ကိစ္စမှာလိုအပ်တဲ့ခွင့်ပြုချက်ကိုအစိုးရတာဝန်ရှိသူအပိုင်းအနေနဲ့ပြဋ္ဌာန်းသင့်တယ်ပြဋ္ဌာန်းထားတယ်ဒါတွေကိုလည်းကိုယ်သာလုပ်ပြီးပြင်နေနောက်ပြီးတော့ဆရာဆောဆရာဦးအောင်သိန်းပြောသွားတယ်လို့ပေါ့နော်ဆရာဦးအောင်သိန်းပြောသွားတယ်လေရှင်းပါတယ်အဲ့ဒီဥစ္စာမှာကျွန်တော်ပုဂ္ဂလိကလုံခြုံမှုဆိုင်ရာအခွင့်အရေးဆိုတာလည်းရှိတယ်အဲ့တော့အဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့အနေနဲ့ဘယ်လိုခွင့်ပြုပေးမလဲဘယ်လောက်အထိတိုင်းတာဒီကျွန်တော်ခွင့်ပြုပေးမလဲဒါတွေကိုလည်းကျွန်တော်ပြန်စဉ်းစားသိနေလို့ကျွန်တော်မြင်ပါ
โอเคเจซูပါဟိုနောက်တိကျွန်တော်တို့ဒီမှာဆွနေဝက်တက်ကို Facebook ကနေ message ပို့ထားတာတယောက်ကိုလည်းကျွန်တော်ဖော်ပြခြင်းမှာ तू ကတော့ကျော်စင်လက်ဆိုတဲ့ account ပိုင်းရှင်မှာ तू ကတော့ကျွန်တော်နိုင်ငံကလူကြီးအင်တာနက်မှာများပြားတဲ့အင်းကြီးနိုင်ငံတွေရှိနေတဲ့အတွက်နိုင်ငံတော်လုံခြုံရေးကိုပို့ပြီးဦးစားပေးသင့်တယ်ထင်ပါတယ်ဆိုပြီး तू ကတော့မှတ်ချက်အတူလေးရေးထားပါတယ်ဆိုတော့အခုကတချို့ကအဲ့လိုပေါ့လေဒီဥပဒေပြဋ္ဌာန်းမှာနဲ့ပတ်သက်ပြီးတော့ဒီလုံခြုံရေးအပိုင်းကိုဟိုရော့ပေါ်သွားမှာကိုစိုးရိမ်နေလူတွေကြားထဲမှာဒီလိုပေါ့လေဟိုနိုင်ငံတကာနဲ့ဆက်ဆံရေးအပိုင်းနေမှာလဲထိခိုက်ပါမျိုးအဲ့လိုနိုင်ငံတကာနဲ့ဟိုပတ်သက်နေတဲ့ကိစ္စတွေဥပမာနေဆက်လုံခြုံရေးကိစ္စတွေပါသူတို့ကထည့်သွင်းပြီးတော့စဉ်းစားနေပုံရပါတယ်ဆိုတော့ဒီဥပဒေကြောင့်ဒီလိုမျိုးပေါ့လေဟိုနိုင်ငံတော်လုံခြုံရေးကိုထိခိုက်မှာဥပမာနေချားလုံခြုံရေးတို့ဘာလို့ထိခိုက်နိုင်မဲ့အလားအလာတွေဟိုတကယ်ပဲရှိနေလို့လားဆရာဦးအောင်သိသဘောထားဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်ကတော့အဲ့လိုမမြင်ဘူးဗျာဘာဖြစ်လို့ဒီနိုင်ငံတော်လုံခြုံရေးကိုတာဝန်ယူတဲ့အပိုင်းကတော့သူလုံခြုံရေးစီမင်းစည်းကမ်းနဲ့ညီသူဆောင်ရွက်မှာပဲလေနော်အဲ့ဒီဟာကဒီလုံခြုံရေးပိုင်းကိုကင်ကျွယ်ဆောင်ရွက်တဲ့သူတွေရဲ့အပိုင်းပဲအခုဟာကကျွန်တော်တို့ဒီနိုင်ငံသားတဦးချင်းစီရဲ့ဒီပုဂ္ဂိကဆိုင်ရာပြဿနာပေါ့နော်အဲ့တော့အဲ့ဒီနိုင်ငံသားတယောက်ကအကယ်၍ပြဿနာဖြစ်လာလို့သူ့အနေနဲ့ရဲစခန်းမှာသွားပြီးတော့တိုင်တန်းမယ်တိုင်တန်းကျက်တဲ့တိုင်တန်းတဲ့အခါမှာလဲဒါမိမိနဲ့သက်ဆိုင်လို့ရှိရဲစခန်းကအရေးယူပေးရမယ်အဲမသက်ဆိုင်ဘူးဆိုရင်လဲအကျိုးကြောင်းပြောပြပြီးတော့အခြားရဲစခန်းကိုသွားရဖို့ညွှန်ကြားပေးရမယ်ဆိုတော့အဲ့လိုသတ်မှတ်ပြဌာန်းချက်တွေလည်းကျွန်တော်တို့ရှိကောင်းရှိလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ကအမျိုးသားလူမျိုးရေးဆိုတော့ဟိုအကြီးကို space ကြီးကိုအဲ့လိုကြီးကြီးကျယ်ကျွန်တော်စဉ်းစားနေကြမလို့ကျွန်တော်တို့ရှိမှရှိပြီးသားပဲသို့တော်လည်းဒီဟာနိုင်ငံသားတူးချင်းရဲ့ပုဂ္ဂိုလ်ဆိုင်ရာပြဿနာတွေပဲပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုပဲပုဂ္ဂိုလ်ဆိုင်ရာလူမျိုးမှုကိုအနောက်ကနေပြီးတော့လုံလောက်တဲ့အကြောင်းမရှိဘဲနဲ့ဒီနောက်ရောက်ခံပြီးတော့အလိုက်လံဆောင်ရွက်တယ်ကြီးစုတယ်နော်စုံစမ်းထောက်ရမ်းတယ်အစုံစမ်းတာကိုဝင်ရောက်စုံစမ်းပြီးတော့ဝင်ရောက်ရှာဖွေတယ်ဆိုတော့ကိစ္စရက်ဒီဟာနောက်တော့ဖန်ဆင်းမှုမပြုဘူးဆိုရင်လည်းအချက်တွေပါပါတယ်အဲ့တော့ကျွန်တော်တို့ကလုံခြုံမှုဆိုတော့စကလုံးသုံးလို့ရှိရင်လွတ်လပ်မှုနဲ့လုံခြုံမှုဟာကျွန်တော်နိုင်ငံသားတူးချင်းမှလည်းအင်မတန်မှလိုအပ်ချက်တွေဖြစ်ပါတယ်အဲ့တော့နိုင်ငံတော်တစ်ခုလုံးရဲ့လုံခြုံရေးနဲ့တော့အပိုင်းခြားစိတ်ဖြာပြီးတော့သွားစဉ်းစားရတဲ့နိုင်ငံသားတူးချင်းရဲ့ခံစားတွေးထိနေရတဲ့နေဆတူကနေတူကပြဿနာတွေကိုလည်းဖြေရှင်းနိုင်မှုဆိုတာလည်းအရေးကြီးတယ်လို့ကျွန်တော်တို့ဘက်ကအဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါဆရာဝန်တွေကျွန်တော်တို့ခုနောက်ထပ်ကျွန်တော်တို့ဟိုစာတစောင်ပေးပို့ထားတာလည်းရှိပါသေးတယ်။သူကတော့အမေရိကန်ပြည်ထောင်စုကမောင်တသနာပါမောင်တသနာရဲ့ပေးစာကိုလည်းကိုညံဝင်းအောင်ဖတ်ပြပေးပါခင
်ဗျ။ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါ။နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရက်ကိုပြဋ္ဌာန်းနိုင်ဖို့ပြည်သူကိုယ်စားလှယ်တွေရဲ့ကြိုးပမ်းချက်တွေအမြန်ဆုံးအတီးပြုတ်ပြဋ္ဌာန်းနိုင်ပါစေလို့ပြည်သူတယောက်အနေနဲ့ထောက်ခံကြိုဆိုမိပါတယ်။ဒီဥပဒေဟာဒီမိုကရေစီစနစ်နဲ့လည်းကိုက်ညီနေတဲ့အပြင်နိုင်ငံသားတွေအားလုံးလည်းမိမိတို့ရဲ့ယုံကြည်ချက်တွေကိုအကြောက်တရားကင်းကင်း ဖော်ထုတ်နိုင်မှာဖြစ်တဲ့အတွက်အစိုးရကလည်းထိန်းချုပ်နိုင်မှာဖြစ်တယ်လို့နိုင်ငံလုံးညုံရေးကလည်းအစိုးရနဲ့ထိထိရရပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အတိတ်ကစနစ်ဆိုးကြီးအောက်မှာနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုထိထိရရကာကွယ်ပေးနိုင်မဲ့ဒီလိုဥပဒေမျိုးတွေမရှိခဲ့တာကြောင့်တိုင်းပြည်နဲ့လူမျိုးစင်းရဲကြက်တဲခဲ့ရပြီးနေဆက်စည်းရိုးတွေကျိုးပြက်ကုန်တာရခိုင်တရုတ်အိန္ဒိယနေဆက်ပြဿနာတွေကအထင်ရှားပါပဲ။နောက်ဆုံးအနေနဲ့ပြောရရင်နိုင်ငံလုံးညုံရေးအတိတ်ပဲဟာလူတူးတစ်ဖွဲ့ရဲ့အသက်အိုးအိမ်စည်းစိမ်ဘဝလုံခြုံမှုနဲ့အခွင့်အာဏာကိုကာကွယ်ခြင်းလို့ဖွင့်ဆိုနေတာတဲ့နိုင်ငံသားအလုံးရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုအပြည့်အဝကာကွယ်ပေးခြင်းလို့အတိတ်ပဲဖွင့်ဆိုခြင်းကပိုပြီးမှန်ကန်သိမ့်လျော်လိမ့်မယ်လို့ယူဆမိပါတယ်ခင်ဗျ။
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါ။ဟိုတခုရှိတာတော့ပေါ့လေဒီနိုင်ငံတကာမှာလည်းဒီလိုလွန်ကြိုရေးအပိုင်းနဲ့ပတ်သက်လို့ဒီပုဂ္ဂလိကလွတ်လပ်ခွင့်နေနဲ့အဲ့လိုပေါ့လေဟိုထိတိုက်ဖြစ်တဲ့အခြေအနေမျိုးတွေရှိတတ်တယ်ဆိုတော့ဆောစောကျွန်တော်ပြောခဲ့ပါတယ်။ဟိုထားပါတော့ဒီလိုနေရာမျိုးမှာဒါဟိုစောင့်ကြည့်ထောက်လှမ်းခြင်းနဲ့ဟိုတခုလှုပ်ခြင်းနဲ့ဆိုလို့ရှိရင်ဒီအမေရိကန်တို့ဘာလို့မှဆိုလို့ရှိရင်တရားရုံးကဟိုအမိန့်စာယူရတာမျိုးစသဖြင့်ပေါ့လေတက်ဆိုင်ရာကွန်ပျူတာပညာပဲနဲ့အရန်ကာရောတော့လုပ်လို့မရတဲ့အပိုင်းတွေရှိပါတယ်။ဆိုတော့ဒီလွန်ကြိုရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေကိုထိန်းချုပ်တဲ့နေရာမှာရောဟိုဘာတွေမြန်မာနိုင်ငံမှာလုပ်ဖို့လိုမလဲကိုမင်းလွင်ကိုအမြင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ဒီလုံခြုံရေးတာဝန်ယူရတဲ့လူတွေအနေနဲ့မြန်မာနိုင်ငံအတွင်းမှာဘာတွေထိန်းချုပ်ရမလဲဆိုလို့ချင်းရခိုင်ကလည်းထိန်းချုပ်နေတာပါပဲဗျာရခိုင်ကလည်းကျွန်တော်တို့ဘဝပြည့်ပြန်လာတဲ့လူတွေပြန်လာလို့မရအောင်လဲသူတို့ထိန်းချုပ်နေတာပဲเนาะနောက်ပြီးတော့တခါကျွန်တော်တို့ဒီစက်ညီမျိုးအဖွဲ့ကြီးဆိုတာလူတွေပြန်လာရင်လည်းသူတို့ထိန်းချုပ်နေတာပဲဆက်ကွန်တီဆက်ကွန်နှစ်ဒီပြန်လာရင်လည်းသူတို့ထိန်းချုပ်နေတာပဲအဲအဲ့ဒီလိုထိန်းချုပ်နေတဲ့ဂျားတွေကမှယခုလိုမျိုးဘာမှမဟုတ်တဲ့တာမန်ရှိနေတူပြန်ဝင်ရောက်လာတဲ့ကိစ္စမှာမထိန်းချုပ်မင်းနဲ့ယခုလိုမျိုးမြန်မာနိုင်ငံအတွက်ရည်ကြီးတဲ့ဥဆောင်ရှိနေတူကွန်မြန်ခါလေဆိုတော့ကျွန်တော်တို့ကတော်တော်ဝမ်းနေဖို့ကောင်းတယ်ပေါ့ဗျာဒါကတော့မလို့အပင်းနဲ့ထိန်းချောင်းနေတယ်ဆိုတဲ့ကိစ္စဒီမှာကျန်တာတွေထိန်းချောင်းနေတယ်တကယ်ထိန်းချောင်းဖို့လိုတဲ့ကိစ္စတော့သူတို့မထိန်းချောင်းဘူးဒါပဲကျွန်တော်ပြောချင်တာ
ပါဟုတ်ကဲ့ကျေးဇူးပါဟိုဆရာဦးအောင်သိန်းသဘောထားကိုကျွန်တော်တို့အခုကတကယ်တော့ဒီလိုဟိုပေါ့လေဟိုပုဂ္ဂလိကလွတ်လပ်ဟုတ်ကဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိစ္စတွေကိုကျွန်တော်တို့ပြောတဲ့နေရာမျိုးမှာဟိုတကယ်တမ်းကျတော့ပုဂ္ဂလိကလွတ်လပ်ခွင့်နေဟိုနဲ့ဟိုထိတိုက်ဖြစ်တဲ့ကိစ္စမျိုးတွေမှာဒီလုံခြုံရေးအဖွဲ့အစည်းတွေလုံခြုံရေးအာဏာပိုင်တွေနဲ့လည်းဆက်နွယ်နေတာရှိပါတယ်ဆိုတော့ဒီလုံခြုံရေးအာဏာပိုင်တွေဘက်ကလည်းဥပဒေနဲ့အညီဖြစ်အောင်ဟိုလှုပ်ဖို့ကြိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအခုဒီဥပဒေဂျန်ထဲမှာပဲဖြစ်ဖြစ်ပေါ့လေတခြားအစီအမံတွေပဲဖြစ်ဖြစ်ဘယ်လိုအစီအမံမျိုးတွေလိုအပ်မယ်လို့ယူဆလဲခင်ဗျာ
ကျွန်တော်တို့အဲ့ဒီမှာတော့ကျွန်တော်တို့ဒီဆွေးနွေးကြတဲ့အပိုင်းတွေမှာတော့ဗျာဒီပြစ်မှုကျွလုံနဲ့အခိုင်လုံနဲ့အထောက်ထားမရှိပဲနဲ့ဆိုတဲ့ဥစ္စာအဓိကကြပါတယ်။အဲ့လိုမရှိတဲ့လူတရားရဲ့ဒီနိုင်ငံသားတူကိုတော့လူကုန်သိက္ခာညှို့နှောင်းအောင်မလုပ်နိုင်ဖို့အတွက်ကျွန်တော်ကဒီဥပဒေတွေကိုပြဋ္ဌာန်းရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အခြေအနေကစောစောကလူပေါ့ဗျာဒီတာဝန်ရှိဝန်ထမ်းတွေကလည်းအထင်အထင်လိုလုပ်မယ်ဆိုရင်ပေါ်ပေါက်လို့ရှိရင်လည်းဒါကျွန်တော်တို့ဟိုပါပေါ့နော်ရဲကျင်ဆုံးရလည်းသူရှာဖွေမယ်ဖမ်းဆီးမယ်ဆိုရင်သူရဲဦးအစ်စ်တဲ့မင်းင်းရဲ့ပုဂ္ဂိုလ်ကိုယ်တိုင်ကကျွန်တော်တို့ရှာဖွေအိမ်မတက်ပြီးရှာဖွေဖမ်းဆီးနိုင်ဝင်ရှိတယ်လို့ကျွန်တော်တို့အများပြည်သူနေရာတွေမှာလည်းအဲ့ဒီလိုတွေ့ရှိလို့ဖမ်းဆီးချုံအောင်မယ်ဆိုရင်လည်းကျွန်တော်တို့မှလုံလောက်တဲ့ခံရုံနဲ့အကြောင်းပြချက်ရှိရင်ကျွန်တော်တို့ဖမ်းဆီးပိုင်ခွင့်တော့ရှိတာပဲเนาะအဲ့တော့ကျွန်တော်တို့ကစောစောကကျွန်တော်ပြောသလိုနိုင်ငံတော်လုံခြုံရေးဆိုတာလည်းတူးချင်းရဲ့လုံခြုံရေးပုံမှာလည်းသွားပြီးတော့ထိစပ်တယ်ဆိုတဲ့သဘောကြီးကျွန်တော်တွေ့ရပါတယ်အဲ့တော့တူးချင်းပေါ်မှာထိစပ်နိုင်တဲ့အတိုင်းကြီးပေါ်ပေါက်နေသေးရတော့ကျွန်တော်တို့ဓာကြီးကခြေခြေပြင်းပြန်ကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စရပ်တွေကဖြစ်လာပါတယ်အဲ့တော့ဒီဟာကိုကျွန်တော်တို့ကဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုရက်ပုံပေါ်ဗျာเนาะအဲ့လုံခြုံမှုဟိုကျွန်တော်အကာအကွယ်ပေးတဲ့ဥတွေကိုပေါ့နော်ဥတွေချမ်းကိုကျွန်တော်တို့ကဒီပြည်တော်စုလွှတ်တော်မှာတင်ထားစေဖြစ်တဲ့အတွက်တချို့အချက်လက်တွေအသေးစိတ်တော့ကျွန်တော်တို့ဘက်ကပြောလို့လေဟိုဟာမသိင်ပြောသေးဘူးပေါ့နော်။ဘာလို့ဥရီဂျန်ဆင့်မရှိသေးတာဟိုနော
်။ဟုတ်ကဲ့
။အဲ့တော့ဥရီတခုဖြစ်လာတော့မယ်ဆိုရင်လေဒီကိစ္စဟာတခါလေကြရင်ပြည်တော်စုလွတ်တော်ကပြန်ချပေးပြီးတော့ကျွန်တော်လွတ်တော်နေရာမှာတချို့အချက်လက်တွေပြန်ဆွေးနွေးရရှိတယ်။နောက် CSO တွေလည်းကျွန်တော်တို့ဖိတ်ခေါ်တယ်ရှင်းရှင်းချုပ်ချုပ်ကပုဂ္ဂိုလ်တွေလည်းဖိတ်ခေါ်တယ်သက်ဆိုင်ရာ ကျွန်တော်ရဲဝန်ထမ်းတွေလည်းဖိတ်ခေါ်ပြီးအဲ့လိုဆွေးနွေးမှုတွေလုပ်ရပါတယ်။အဲ့ဒါကိုလွယ်လွယ်ကူကူကျွန်တော်တို့ဥရီတရားကိုပြတ်ထန်းလိုက်တယ်ဆိုတဲ့သဘောတော့မဟုတ်ပါဘူး။အဲ့လိုကြဲကြဲပြင်းပြင်းဆွေးနွေးမှုတွေရှိပြီးတဲ့အခါအဲ့လိုပြည်တော်စုလွှတ်တော်အနေနဲ့ဒါအဲ့လားဒါဥရီတရားပြတ်ထန်းတယ်ဆိုရင်တော့ဒါဥရီအကြီးဖြစ်တာပေါ့လေနော်
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်ကျွန်တော်တို့ Facebook မှာပေးပို့ထားတဲ့စာတို့လေးတစ်စာကိုလည်းအစီအစဉ်ဆုံးမသက်ခင်မှာပေါ်ပြခြင်းမယ်။သူကတော့အောင်ကြီးဆိုတဲ့အကောင့်နဲ့ပြေးထလာပါဥရီပေါင်းတွင်ကနေယူသားစွာလောက်ကိုက်မယ်ဆိုရင်လွတ်လပ်ခွင့်ရှိဖို့တိတ်ရေးကြည့်ပါတယ်ဒါပေမဲ့စစ်ဆေးသိရင်တော့စစ်ဆေးရမှာပါမှန်ကန်တယ်ဆိုရင်လည်းလွတ်လပ်ခွင့်ပေးသင့်ပါတယ်ဒါမှလည်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုမြန်မာဖြစ်ပါတယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်ဆိုပြီးသူကရေးထားပါတယ်ဒါကတော့စောစောစီဆရာဦးအောင်သိဟိုထောက်ပြတယ်လို့ပါပဲသူတို့ကတော့လွတ်လပ်ခွင့်နဲ့ဒီလုံခြုံရေးနဲ့အပိုင်းမှာကျိုးအချင်းချင်းရှာညှိပြီးလှုပ်သွားမယ်ဆိုလို့ရှိရင်တော့အားလုံးအတွက်ကောင်းမယ်ဆိုတဲ့သဘောမျိုးသူပြောထားတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့နောက်ဆုံးအနေနဲ့ဟိုဆရာဦးအောင်သိကိုကျွန်တော်အစီအစဉ်ဆုံးသတ်ခင်မှာဟိုမေးချင်တာကတော့တကယ်လို့ပေါ့လေဟိုဒီနိုင်ငံတော်လုံခြုံရေးနဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကြမှာတကယ်တမ်းတခုခုအသာပေးရမယ်ရွေးရမယ်ဆိုလို့ရှိရင်ဆရာအနေနဲ့ရောဘယ်ဟာဦးစားပေးသင့်တယ်လို့ယူဆပါတယ်ခင်ဗျ
သမီးကျွန်တော်တို့ကအဲ့ဒီလိုနှစ်ခုရှင်းလာရင်ဆိုရက်သဘောထားမျိုးကတော့နိုင်ငံတော်လူညုံရေးပိုင်းဆိုင်ရာဥပဒေတွေလည်းရှိတယ်ပေါ့နော်နောက်တစ်ခါကျွန်တော်တို့ဒီနိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာအခွင့်အရေးလည်းရှိတယ်ဆိုတဲ့သဘောကိုပြဋ္ဌာန်းတာပါအဲ့တော့အဲ့ဒီနှစ်ခုရှင်းလာရင်ဘယ်ဟာဦးစားပေးရမလဲဆိုရက်ဘယ်ဥစ္စာဟာလူထုလူမျိုးညီဥစ္စာဆောင်ရွက်ရမလဲဆိုတာစဉ်းစားဖို့ပဲလိုလိမ့်မယ်ထင်တယ်နော်အဲ့တော့လူထုလူမျိုးညီဆောင်ရွက်တဲ့အခါမှာအနိုင်ငံတော်လုံခြုံရေးအတွက်ဆိုရင်လည်းလုံလုံနည်းနဲ့ညီဆောင်ရွက်ရမှာဖြစ်တယ်။ဒီကျွန်တော်တို့ဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုဆိုရင်လည်းအဲကျွန်တော်လုံထုံးလုံနည်းနဲ့ညီနှစ်ပိုင်းပြတ်ထန်းလာရင်လည်းဆောင်ရွက်ရမှာဖြစ်ပါတယ်။အဲ့တော့ဟိုလက်လွတ်စပယ်အဲ့ဒါထိစပ်မှုတွေပေါ်လာမယ့်ပြဿနာဆိုတော့မရှိနိုင်ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
။ဟုတ်ကဲ့ဟိုဘာပဲလို့လို့ဥပဒေနဲ့အညီဖြစ်တာအကောင်းဆုံးဆိုတဲ့သဘောပေါ့ဆရာပြောချင်တာ။
ဟုတ်
ပါတယ်။ Okay, ကျေးဇူးပါ။ဟိုပါဝင်ဆွေးနွေးပေးကြတဲ့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်း၊နောက်ရှေ့နေအာရှလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလုံနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOE ကနေအခုတန်လွင့်နေတဲ့တနားရီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိနားဆင်နိုင်ကြပါရစေရှင်။ဒီကနေ့ညပဲအစီအစဉ်ဆုံးမသက်ခင်မှာတော့သတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါဦးမယ်ရှင်။
American သမ္မတဖြစ်တော်ဝင်ရာတလာတော်မပြေသေးတဲ့ Donald Trump ဟာ Town Carolina ပြည်နယ်က Boring လေရင်ထုတ်လုပ်တဲ့စေယုံကိုမနစ်တောက်ကြနဲ့ကလဲလဲချီရှုချိန်မှာတော့မဲဆွယ်စည်းရုံးရဲ့ဆင်းတဲ့ပုံစံမျိုးတွေ့ရပါတယ်။ဒါဆိုရင်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာ Trump အဓိကတွားရောက်ခဲ့ရာပြည်နယ်ကိုတကြော့ပြန်သွားခဲ့တဲ့ခီးစဉ်ဖြစ်ပါတယ်။မနစ်မဲဆွယ်စည်းရုံးရဲ့ဆင်းချိန်တုန်းက Boring လေရင်စေယုံမှာလူလူစုဝေးတော်များများလုပ်ခဲ့ပါတယ်။ဒီခီးမတိုင်ခင်တည့်ရက်သမ္မတအင်မီရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထက်ဆိုင်ရင် Trump ရှင်းလန်းတက်ကြနေတာကိုတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပမှာညင်ကြမိသားရဝပြောတဲ့ကဘာကြီးတစ်ခုလုံးအတွက်ညင်ကြရင်းနဲ့ကြိုးဝါမှုကိုစောင့်ကြည့်နိုင်မှာဖြစ်ကြောင်းသမိုင်းကတက်တည်ထူလိမ့်မယ်လို့ဂျာမနီနိုင်ငံမျိုးနစ်မြို့မှာဒီကနေ့စနေနေ့ကျင်းပတဲ့လုံခြုံရေးဆရာညီလာခံမှာအမေရိကန်သုတမရမိုက်ပန်စ်ကပြောဆိုလိုက်ပါတယ်။မြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့ NATO ကိုအမေရိကန်အစိုးရအနေနဲ့မငြိမ်းမငြိမ်းအားပေးထောက်ခံမှာဖြစ်ကြောင်းအမေရိကန်သမရထရန့်ကိုစားပြောကြားလိုကြောင်းလည်းသုတမရကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှလူဝေးမှုကြီးကြပ်ရေးဆိုင်ရာမူဝါဒတရနောက်ဆက်တွဲရိုက်ခတ်မှုတစ်ခုအဖြစ်ခလုံးခွင့်ရဖို့ကြိုးစားသူတွေအိမ်နေချင်းကနေဒါနိုင်ငံကိုတရားမဝင်ဖြတ်ကျော်ရမှာဖမ်းဆီးခံနေကြတဲ့အကြောင်းသတင်းတပ်ပုံဆရာတယောက်ကအမှတ်တမ်းတင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှတရားဝင်နေထိုင်ခွင့်ရဖို့ကြိုးစားနေပေမဲ့အစားကနေဒါမှာအဖမ်းခံရတာကပိုကောင်းတယ်လို့လည်းနှိမ့်ဆက်ဖြတ်ကျော်ဖို့ကြိုးစားနေကြသူတွေကပြောပါတယ်။ကနေဒါနိုင်ငံကွေးဖက်ပြည်နယ်ထဲကိုနှိမ့်ဆက်ဖြတ်ကျော်ဝင်ရောက်သူတွေကြားရေပန်းစားတဲ့နယူးယောက်ပြည်နယ်နှိမ့်ဆက်ဒေသမှာလူဝေးမှုကြီးကြပ်ရေးအရာရှိသူဦးကလက်ကလွတ်အောင်ထွက်ပြေးကြသူတွေကိုတောက်ကြနေမှာပဲ Riders တပ်ပုံဆရာကအမှတ်တမ်းတင်ရိုက်ကူခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးလေဆိပ်မှာအသေးချာကွက်ချပြီးတော့လှုပ်ကြံတက်ဖြတ်ခံခဲ့ရပုံပေါ်တဲ့ Kim Jong Nam နဲ့ပတ်သက်လို့မတင်ကားသူစတုတ်ထားမြောက်လူတို့ကိုတောက်ကြနေညမှာမလေးရှားရဲတို့ကဖမ်းဆီးလိုက်ပါတယ်
။စနေနေ့ညပိုင်း VOE ရဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကျင်းညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ပြည်ဝအမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ဖြန်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49ရိုးကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.